Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တိုင်းရဲ့2019ခုနှစ်စက်တင်ဘာလ6ရက်ဗုဒ္ဓနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါရှင်။ကျွန်မခွာညိုပါခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
ကျွန်တော်အောင်လင်းပါဒီညနားဆင်ရမယ့်သတင်းတွေမှာတော့ပြည်အစင်ကရှိတဲ့ hiking အမဒီနေ့စောင်းမှာပဲကာရီဘီယံဒေသကိုဝင်ရောက်လာပြီးအသက်အန္တရာယ်ဆိုးရိမ်ရလောက်တဲ့အထိပြင်းထန်တဲ့မုန်တိုင်းတွေရည်ချင်းမှုတွေကြုံရပါတယ်။အခက်ကြီးတဲ့မြောက်ပိုင်းကဘေးကတ်တွေနဲ့ပတ်သက်လို့နိုင်ငံတကာသံဝန်ကဖိအားပေးပြောဆိုနေကြမှာပဲမြန်မာစိုးရထိတဲ့ကောင်းဆောင်တွေကိုပြဿနာကိုဖြေရှင်းနိုင်မယ့်နည်းလမ်းတွေကိုဆွေးနွေးကြပါတယ်။ဒီလိုထိတဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုဝင်းမင်းနဲ့သူကြီးညာပေးသွားမှာပါ
။အခုညပိုင်းနားဆင်ရမယ့်ဆက်သွယ်မေးမြန်းချက်တွေသတင်းလွှာတွေထဲမှာတော့အင်ဒိုနီးရှားနိုင်ငံကမြန်မာတန်ရုံရှင်မှာရခိုင်ပြည်နယ်တွင်တည်ငြိမ်ဖြစ်မှုတွေနဲ့ဆက်လင်းပြီးလာရောက်ဆန္ဒပြကြတဲ့အတွက်တန်ရုံအခြေအနေဘယ်လိုရှိပါလဲ
။လုံးလုံးစေရတော့တန်ရုံရဲ့လုံခြုံရေးကတော့ရဲကအကူအညီပေးနေပါတယ်။ကျမတို့ဒီမှာကအင်ဒိုနီးရှားရဲကောနောက်ပြီးနိုင်ငံသားရေးယုံပေါ့နော်နိုင်ငံသားရေးဝင်ရှာ
အင်ဒိုနီးရှားစာရမြန်မာတန်မတ်ဒေါက်အီအီခင်ရင်းနဲ့ဆက်သွယ်မေးမြန်းထားတာကိုနားဆင်ရမှာပါ။ရခိုင်ပြည်နယ်ပြည်ပခန့်တွေကိုအစိုးရရဲ့ကင်တွယ်တုံ့ပြန်မှုတွေဟာနိုင်ငံတကာကစွပ်စွဲသလိုလူမျိုးတုံးတပ်ဖြတ်မှုမဟုတ်ကြောင်းအစိုးရဘက်ကကြေညာချက်ထုတ်ပြန်ထားပါတယ်။မြန်မာပြည်ကိုရောက်လာတဲ့အိန္ဒိယဝန်ကြီးချုပ်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်တို့ရဲ့ပူးရွေးသတင်းစာရှင်းလင်းပွဲမှာရခိုင်ပြည်နယ်အရေးပါတွေပြောသွားတယ်ဆိုတာကိုလည်းပြောပြပေးသွားအောင်ပါပါရှင်။အခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လူဦးနဲ့ကိုဝင်းမင်းတို့ကကြေညာပေးပါမယ်ရှင်။
ပြည်အစင်ငါရှိတဲ့ hiking အမဒီကနေ့စောင်းမှာပဲကာရီဘီယံဒေသကိုဝင်ရောက်လာပြီးအသက်အန္တရာယ်ဆိုးရိမ်ရောက်တဲ့အထိပြင်းထန်တဲ့မုန်တိုင်းတွေရည်ကြီးမှုတွေနဲ့ကြုံရပါတယ်။စိန်မာတင်နဲ့အန်ဂိုလာကျွန်းတွေကိုဖြတ်သန်းပြီးတနားကိုလီတိုင်နှုန်း295ကီလိုမီတာအထိပြင်းထန်တဲ့ hiking ကြောင့်မုန်တိုင်းဗဟုချက်ဖြတ်သန်းရနေရာမှာထိခိုက်ပျက်စီးမှုတွေပြင်းထန်နေတယ်လို့လည်းအမေရိကန်မြို့သား hiking မုန်တိုင်းဌာနကသတိပေးထားပါတယ်။အန္တရာယ်ကြီးမားလို့နဲ့မုန်တိုင်းဗဟုချက်ဟာမြောက်ပိုင်းဘက်ချင်းကျွန်းစုတွေကိုဖြတ်သန်းနိုင်ကြောင်းလည်းမိုးလေဝသကဲ့ကတ်တွေကခန့်မှန်းထားပါတယ်။မုန်တိုင်းဟာဒီကနေ့ညဘက်မှာပေါ်တိုရီကိုနိုင်ငံအနီးဖြတ်သန်းပြီးမနေ့ကမှာတော့ဒိုမီနီကန်သမ္မတနိုင်ငံကယ်ယူရနီဖြတ်သန်းမှာဖြစ်ပါတယ်။ hiking အမဟာတနအိကို26ကီလိုမီတာနှုန်းနဲ့အနောက်ကနေအနောက်မြောက်ဘက်ကိုဥတီရွေ့လျားနေတဲ့အကြောင်းနဲ့လက်ရှိလမ်းကြောင်းတိုင်းနောက်ထပ်ရေအနှင်းငယ်ထိဆက်လက်ရွေ့လျားနိုင်တယ်လို့လည်းအမျိုးသား hiking ဌာနကမှခန့်မှန်းထားပါတယ်။ဒီကနေ့စောင်းမှာတော့အာမာမုန်တိုင်းဟာလေပြင်းတက်ခိုက်စင်မှာတနအိလီတန်နှုန်း295ထိရှိခဲ့တဲ့အတွက် Atlantic ဒေသ hiking မုန်တိုင်းတွေထဲမှာအပြင်းထန်ဆုံးဖြစ်ဆန့်ကျင်တင်ခဲ့ပါတယ်။လေပြင်းနဲ့ကြောင်းကြီးမားတဲ့ပျက်စီးမှုတွေကြုံရနိုင်တယ်လို့လည်း American hiking မုန်တိုင်းဌာနပြောခွင့်ရသူက VOA ကိုပြောဆိုထားပါတယ်။မုန်တိုင်းကြောက်တဲ့ကျွန်းတွေအနီးပင်လယ်ပြင်မှာ2မီတာကနေ6မီတာလောက်အထိလှိုင်းကြီးနိုင်လို့မိုးရေချင်းစင်တီမီတာ20ကနေ30အထိရှိနေပြီးတချို့နေရာတွေမှာစင်တီမီတာ50လောက်အထိမိုးများနိုင်တယ်လို့လည်းခန့်မှန်းထားပါတယ်
။အမေရိကန်ပြည်တော်စုကိုတရားဝင်ထောက်ထားမရှိပဲငယ်ငယ်ရွယ်ရွယ်နဲ့ရောက်လာကြသူ7သိန်းနီးပါးကိုနေရရင်ပြန်မဖို့ပဲအကာအကွယ်ပေးမဲ့ကိစ္စနဲ့ပတ်သက်လို့ကွန်ဂရက်လွှတ်တော်ကတစုံတရာမလုပ်နိုင်ခဲ့ရင်သူ့ဆုံးဖြတ်ချက်ကိုပြန်စဉ်းစားမယ်လို့သမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။တကားလို့သူကခေါ်တဲ့ဒီအကာအကွယ်ပေးအစီအစဉ်အတွက်ရှောက်လွှာတဲ့တွေကိုလက်ခံတော့မှာမဟုတ်ကြောင်းလဲအမေရိကန်ဆွေရတာဝန်ရှိသူတွေကပြောခဲ့ပြီးနောက်မှာပဲသမ္မတက Twitter လူမှုကွန်ရက်မှာအခုလိုပြောဆိုလိုက်တာပါကွန်ဂရက်လက်တော်အနေနဲ့သမ္မတဟောင်းဘရက်အိုဘားမားလက်ထက်မှာသမ္မတအမိတ်အာနာနဲ့ထုတ်ပြန်ထားတဲ့ဥပဒေကိုကွန်ဂရက်လက်တော်ကတရားဝင်ဖြစ်အောင်ဆောင်ရွက်ပေးဖို့အချိန်6လရမှာဖြစ်ပြီးလက်တော်ကတခုခုမလုပ်နိုင်ခဲ့ရင်တော့သမ္မတထရမ့်ကသူ့အနေနဲ့ပြန်စဉ်းစားပေးမယ့်အကြောင်းပြောဆိုခဲ့တာဖြစ်ပါတယ်American လူဝင်မှုကြီးကြပ်ရေးဆိုင်ရာမူဝါဒတွေနဲ့ပတ်သက်လို့နှစ်ပေါင်းများစွာကြိုးပမ်းမှုတွေမအောင်မမြင်ဖြစ်နေခဲ့တဲ့လွှတ်တော်အနေနဲ့တစုံတရာအရေးယူဆောင်ရွက်နိုင်မလားဆိုတာကတော့မသေချာပါဘူး။သမ္မတထရမ့်ရဲ့အစိုးရရဲ့ဆုံးဖြတ်ချက်ကိုဆန့်ကျင်သူတွေကတော့ Washington, Los Angeles, New York နဲ့ Denver အပါအဝင်မြို့ကြီးတော်တော်များများမှာကန့်ကွက်ဆန္ဒပြပွဲတွေလုပ်နေကြပါတယ်။တရားမဝင်ရောက်ရှိလာသူတွေအဖြစ်နေရက်ပြန်မပို့ဖို့အကာအကွယ်ပေးထားတဲ့အစီအစဉ်ကိုဖျက်သိမ်းလိုက်တဲ့အတွက်ပြည်ပကနေအမေရိကန်ကိုရောက်လာကြတဲ့ငယ်ရွယ်သူလူသမားတွေနဲ့ចောင်းသားပေါင်းထောင်ပေါင်းချီရဲ့ရှေ့နာကဟာလည်းမရေမရာအခြေအနေနဲ့ကြုံရပါတယ်။သမ္မတဟောင်းဘရက်အိုဘားမားကတော့ဒီအစည်းအဝေးကိုဖျက်သိမ်းလိုက်တာဟာရက်ဆက်လွန်ရာကြသလိုနိုင်ငံရေးစီးပွားရေးနဲ့လူကျွမ်းရအကြည့်မယ်ဆိုရင်လည်းမလုံသင့်တဲ့လို့ရဖြစ်တယ်လို့ပြောဆိုခဲ့ပါတယ်ခင်ဗျာ။
တောင်ကိုရီးယားနိုင်ငံမှာခြေတင်ပြောစရာဖြစ်နေရတဲ့အမေရိကန်လို့မစိုင်းတုံးရဲ့ကာကွယ်ရေးစနစ်မှာနောက်ထပ်ပြစ်စင်တွေတိုးချဲ့ချတာဖို့တောင်ကိုရီးယားကစီစဉ်နေပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်အပြင်းထန်ဆန့်ကျင်ထားကြပါတယ်။အင်အားဖြင့်ဟိုက်ဒရိုဂျင်ဘုံဖြင့်မြောက်ကိုရီးယားကကျင်ညာခဲ့တဲ့တနင်္ဂနွေနေ့ကနောက်ဆုံးချိန်အနုမီဘုံစမ်းသပ်မှုကိုတုံ့ပြန်နေနေတဲ့တောင်ကိုရီးယားရဲ့မစ်ဆိုင်းဒုံးစီစဉ်နေပုံကတ်သတ်မှုတွေကိုဖိရှားပေးဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်တို့သဘောတူခဲ့ပြီးရပ်ပိုင်းတွင်မှာပဲဒုံးရံကာကွယ်ရေ
တပ်ဖွဲ့တွေအနေနဲ့အရတားတွေကိုပြစ်မှတ်ထားပြီးဒါရုလက်နက်နဲ့တိုက်ခိုက်မှုအချိန်ပေါင်း20ကိုလွန်ခဲ့တဲ့၄နှစ်အတွင်းလုပ်ဆောင်ခဲ့တယ်လို့အစီရင်ခံစာထုတ်ပြီးဒီနေ့ပြောဆိုလိုက်ပါတယ်။စီးရီးယားနိုင်ငံဆိုင်ရာတရားလွတ်တဲ့စုံစမ်းရေးကော်မရှင်ကဒီတိုက်ခိုက်မှုတချို့ဟာဒီနှစ်မတ်လနဲ့ဇူလိုင်လအတွင်းခန်ဆေခေါအယ်လာတမ်နဲ့ကူတာအစီအစဉ်တည်တာတွေမှာဖြစ်ခဲ့တ net dummy for a sink and zari boy, chick and bee, did you see Chetigo for Jagaraba? Tabame Syria Tamra Pasha Sakaro, a gulu, Taru Denadu Dona, Mashi, Bulu Dacha, Nisu Tabare, Eti Larunga can say haunted at Takamu Pima, American Nangane, Toma Hawk Cruise Messine Donji, Tazinet Chibi, Syria, Shirat, Leda Sakango, Chikakabare, a gulu, Taru Denanet. Syria Bagata Kamuopin, the Syria Pribakaji to Kulone Male, Nangaga Chigan Ludadin Sanamune, Lukuni Uri, Suzuwa Chupaunedi, Dika Yadarigo, Pimata, Takaini, Kulatamga Komishinga, Popia Tabatak.
You American than Yava Yamabada Sisemigo, Yavai Kunaigani Senai, Lido Mida Nestle, Kiluhax, Tinetonia Konga. Lightometer Nasanga, kilohertz Tite Kuchanga, Lightometer Thousand, kilohertz Kotong Ninga, Lightometer Nasate, kilohertz Nashishangane, Sunday at the Ningri Nirima, Lightometer Tiakuse, kilohertz Tinga Kungarugani, Chome Penny Varation.
You may get an Mavasisi, Poruni Yaka, Trinigo Selechinianibare. ကပ်ပြည်နယ်မြောက်ပိုင်းကပြစ်ကတ်ရီနယ်ပတ်သက်လို့နိုင်ငံတကာအသံဝင်းကPRP ပြောဆိုနေခြင်းမှာပဲမြန်မာစစ်အုပ်ထိတန်းကောင်းဆောင်နေပြဿနာကိုဖြေရှင်းနိုင်မယ်နည်းလမ်းတွေကိုဆွေးနွေးခဲ့ကြပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တမရဦးထင်ကျော်ဒုတိယတမရဦးမြင့်စွေတမရကော်ဝေးဦးစီးချိုဘူချုံမူကြီးမေအောင်လိုင်ဒုတိယတမရကော်ဝေးဦးစီးချိုဒုတိယဘူချုံမူကြီးစိုးဝ တွေမှာပါဝင်ပတ်သက်နေသူတွေကိုထိရရောက်ရေးယူနိုင်ရေးလူသားရဲ့ဆန္ဒမှုအကူအညီလိုအပ်နေသူတွေကိုဘာသာလူမျိုးမခွဲခြားပဲပေးရနိုင်ရေးကိစ္စတွေကိုဆွေးနွေးခဲ့တဲ့အကြောင်းလဲကြေညာချက်မှာဖော်ပြထားပါတယ်။ဒီခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့လကဆက်လို့အကြမ်းဖက်မှုတွေတကြောပြန်ကြီးထွားလာရတာကအင်းရှင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာသူသတိကျော်တိရှိနေတဲ့အတွက်စိုးရိမ်နေကြောင်းကုလသမဂ္ဂတာဝန်ရှိသူတွေကပြောဆိုခဲ့ပြီးနောက်တစ်နေ့မှာပဲမြန်မာစိုးရိမ်ထိတန်းတာဝန်ရှိသူတွေတွေ့ဆုံကြရတာလည်းဖြစ်ပါတယ်။နော်ဝေနိုင်ငံခြားရေးဝန်ကြီးကတော့ပြည်ပကတိကြီးထွားလာတဲ့ပေါ်စိုးရိမ်နေကြောင်းနဲ့လူသားချင်းစာနာမှုအခွင့်အရေးအမြန်ဆုံးပေးရနိုင်ရေးမြန်မာစိုးရိမ်ကိုဒီကနေ့ပဲတိုက်တွန်းတဲ့အကြောင်းကြေညာချက်ထုတ်ပြန်ခဲ့တာပါ။သက်ဆိုင်သူတွေအားလုံးအနေနဲ့ထင်းထင်းထင်းထင်းဆောင်ကြဖို့နဲ့အထူးသဖြင့်ဒေါ်ဆဲစုကြည်ရဲ့ဦးဆောင်မှုအောက်မှာမြန်မာအာဏာပိုင်တွေအနေနဲ့အရသားတွေကိုအကာအကွယ်ပေးဖို့လဲနော်ဝေနိုင်ငံခြားရေးဝန်ကြီးကတိုက်တွန်းသွားခဲ့ပါတယ်။
မြန်မာနိုင်ငံကမတီးမငြိမ်အခြေအနေတွေကြုံနေရတဲ့ရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့သတင်းမှားတွေအကြီးအကျယ်ထွက်ပေါ်နေကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကပြောလိုက်ပါတယ်။အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုဒုက္ခနဲ့တသိန်း25,000လောက်အထိထွက်ပြေးတင်းရှောင်နေရတယ်လို့ကုလသမဂ္ဂကပြောဆိုထားတဲ့ရခိုင်ပြည်နယ်ပြည်ထောင်စုတွေနဲ့ပတ်သက်လို့တူရကီသမ္မတရီဆက်တေရစ်အာဒိုဝန်နဲ့မနေ့ကတုန်းကတယ်လီဖုန်းဆက်ပြောရမှာဒေါက်တာဆန်းစုကြည်ကအခုလိုပြောဆိုခဲ့တာဖြစ်ကြောင်းဒီနေ့ပဲကြေညာချက်ထုတ်ပြန်ပြောခဲ့တာပါ။တူရကီဒုတိယဝန်ကြီးချုပ်ကရခိုင်ပြည်နယ်ကပဋိပက္ခနဲ့ဆက်နွယ်ပြီးအခြားပြည်ပနိုင်ငံကသတင်းတပ်ပုံအမှားတွေကိုဖျက်ဝေခဲ့တဲ့ကိစ္စနဲ့ပတ်သက်လို့လည်းဒေါက်ဆန်းစုကြည်ကထောက်ပြပြောဆိုခဲ့ကြောင်းကိုလည်းနိုင်ငံတော်အတိုင်ပင်ခံရုံးကြေညာချက်မှာဖော်ပြထားပါတယ်။ တရင်မာတွေအတူရောင်တွေကြောင့်အကျန်းဖက်သမားတွေအကျိုးအတွက်ထောက်ကူဖြစ်စေနိုင်ကြောင်းကိုလည်းတူရကီသမ္မတကိုပြောဆိုခဲ့ပါတယ်တူရကီသမ္မတကတော့ရခိုင်ပြည်နယ်ရင်းနဲ့ပတ်သက်လို့နိုင်ငံတကာတိုင်ဝမ်ကျမှာစိုးရိမ်ပူပန်မှုတွေထွက်ပေါ်နေကြောင်းနဲ့ဒေါန်ဆန်းစုကြည်အနေနဲ့လူခွင့်ရေးအတွက်နှစ်ပေါင်းများစွာဦးဆောင်ကြိုးပမ်းခဲ့သူတူအဖြစ်အမျှော်အမြင်ကြီးကြီးနဲ့ချီးကပ်ဖြစ်ရှင်းနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းပြောဆိုခဲ့တယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်တချိန်တည်းမှာပဲရခိုင်ပြည်နယ်ရင်းနဲ့ပတ်သက်လို့နိုင်ငံတကာတိုင်ဝမ်မှာတုံ့ပြန်မှုတွေထွက်ပေါ်နေရမှာအင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်ကမြန်မာတိုင်ဝမ်အပြင်ဘက်မှာလည်းလူပေါင်းထောင်နဲ့ချီပြီးဒီနေ့ဆန္ဒပြခဲ့ကြပါတယ်ခင်ဗျာ
အင်ဒီယန်နိုင်ငံဟိန္ဒူမျိုးသားရေးဝါရီနိုင်ငံရေးသမားတွေအပေါ်ပုံမှန်လင်းလင်းဝေဖန်ပြောဆိုတဲ့နာမည်ကြီးဒင်းစာဆရာတူအသက်ခံခဲ့ရတဲ့အပေါ်ကန့်ကွက်တဲ့အနေနဲ့ဒရင်သမားတွေအရက်ဖက်လူမှုဖွဲ့စည်းတွေကတက်ကြွလှုပ်ရှားသူတွေအင်ဒီယန်နိုင်ငံတဝန်းကမြေကြီးထရော်မြန်မာဒီကနေ့ဆန္ဒပြကြပါတယ်အင်ဒီယန်နိုင်ငံကဒရင်နဲ့နည်းပညာလုပ်ငန်းတွေထွန်းကားရဘန်ကာလူမျိုးကနေရင်ပြင်သက်မှာအသက်55နှစ်အရွယ်ဂေါရီလာကက်ရှ်ကိုမော်တော်ဆိုင်ကယ်နဲ့ရောက်လာတဲ့အမည်မသိတက်ခတ်သူတွေကမနေ့ညကပဲတနက်နဲ့ပြစ်တက်သွားခဲ့ကြတာပါအမျိုးသမီးတရင်စာဆရာအသက်ခံခဲ့ရတဲ့ဖြစ်ရာအသက်ခံတွေကိုနှုတ်ဆက်အောင်လုပ်တဲ့လုပ်ရက်တစ်ခုဖြစ်အိန္ဒိယနိုင်ငံကသတင်းမီဒီယာလောကကျမ်းမှာလည်းအကြီးအကျယ်ခရီးရိုက်ခဲ့ပါတယ်ဘာသာရေးယူဝါဒဆွဲမပြင်းထန်သူတွေစစ်စစ်ရင်ရင်တွေးခေါ်ရတဲ့သူတွေကိုမချသေးရင်နှစ်တွေအတွင်းပြစ်မှတ်ထားတက်ခတ်ခံရတဲ့အထက်မှာအခုတပ်ဖြတ်မှုဟာနောက်ဆုံးဖြစ်ရတစ်ခုလည်းဖြစ်ပါတယ်
ဩစတြေးလျနိုင်ငံမှာဒုက္ခသည်လျှောက်ထားသူ2000လီပါသူတို့ထိမ့်သိမ်းခံရစဉ်စိတ်ပိုင်းနဲ့ရုပ်ပိုင်းဆိုင်ရာခံစားခဲ့ရမှုအတွက်အစိုးရကဒေါ်လာ56တန်းအရောပေးရမယ်လို့တရားစွဲခဲ့တဲ့အပေါ်ပြည်내ခုံရုံးတစ်ခုကသဘောတူဆုံးဖြတ်ချက်ချလိုက်ပါတယ်။ Pacific သမုဒ္ဒရာကဝေးလံခေါင်ဖြားတဲ့ထိမ့်သိမ်းစခန်းမှာထိမ့်သိမ်းခံခဲ့ရစဉ်အခုလိုခံစားခဲ့ရတဲ့အပေါ်တရားဆက်ဆိုချက်အတွက်အဖြေကိုဂျွန်လတ်မှာညှိနှိုင်းခဲ့တာဖြစ်ပြီးဒီနေ့ဗိုလ်ထုနေ့မှာ Victoria ပြည်내ဗိုလ်တရားရုံးကအတည်ပြုပေးလိုက်တာပါ။အခုလိုတရားဝန်ကဖြေရှင်းပေးမှုဟာဩစတြေးလျနိုင်ငံရဲ့လူခွင့်နဲ့ပတ်သက်တဲ့တရားရေးဆိုင်ရာဖြေရှင်းချက်သမိုင်းမှာအကြီးအမားဆုံးဖြစ်ပါတယ်ခင်ဗျာ
ပုဒ်ဦးနဲ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ကြီးညာပေးသွားတာပါရှင်အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဆက်တိုက်နားဆင်ရပါမယ်မြန်မာပြည်တွင်းမှာအကြမ်းဖက်ဝါဒလုံးဝအမြင့်မတွေ့နိုင်အောင်ဆောင်ရွက်သွားမှာဖြစ်ပြီးအကြမ်းဖက်တွေရဲ့ချိန်ချောက်မှုနဲ့ကြုံတွေ့နေရတဲ့အချိန်မှာအိန္ဒိယနိုင်ငံအနေနဲ့မြန်မာနဲ့အတူအခိုင်အမာရပ်တည်ပေးတဲ့အတွက်ကျေးဇူးတင်ကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကဒီကနေ့နေပြည်တော်မှာအိန္ဒိယဝန်ကြီးချုပ်နရန္ဒရာမိုဒီနဲ့ပူးတွဲသတင်းစာရှင်းလင်းပွဲအတွင်ပြောပါတယ်။အိန္ဒိယဝန်ကြီးချုပ်မိုဒီကတော့လက်ရှိရခိုင်ပြည်နယ်မှာဖြစ်နေတဲ့အစွန်းရောက်အကြမ်းဖက်မှုတွေအပေါ်မှာအလွန်အမင်းစိုးရိမ်ကြောင်းပြောခဲ့ပါတယ်။အပြည့်အစုံကို VOA မြန်မာပိုင်းသတင်းတောက်မမြင့်မြင့်ခိုင်ကပြောပြမှာပါရှင်။
နိုင်ငံတော်သမ္မတဦးထင်ကျော်ရဲ့ဖိတ်ကြားချက်အရမြန်မာပြည်ကို၃ရက်ကြာတရားဝင်ချစ်ကြည်ရေးခရီးလာရောက်တဲ့အိန္ဒိယဝန်ကြီးချုပ်နာရန္ဒရာမိုဒီဟာဒီကနေ့နေပြည်တော်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့တွေ့ဆုံအပြီးပူးတွဲသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကနိုင်ငံဆက်ဆံရေးကအပြန်အလှန်ယုံကြည်မှုနဲ့နားလည်မှုအပေါ်အခြေခံတည်ဆောက်ထားသလိုမြန်မာနိုင်ငံတွင်အကြမ်းဖက်ချင်းချောက်မှုတွေရင်ဆိုင်နေရချိန်မှာအိန္ဒိယအနေနဲ့မြန်မာဘက်ကရပ်တည်ပေးတဲ့အတွက်ကျေးဇူးတင်ကြောင်းပြောကြားခဲ့ပါတယ်
And we would like to thank India particularly for the strong stand that it has taken with regard to the terrorist threat that came through.
ကျမတို့တိုင်းပြည်အနေနဲ့ပြီးခဲ့တဲ့ရက်ပိုင်းအတွင်းအကြမ်းဖက်သမားတွေရဲ့ချင်းချောက်မှုနဲ့ကြုံတွေ့နေရချိန်မှာအိန္ဒိယအနေနဲ့မြန်မာနဲ့အတူအခိုင်အမာရပ်တည်ပေးတဲ့အတွက်ကျေးဇူးတင်ကြောင်းမြန်မာပြည်တွင်မှာရောအခြားတိုင်းပြည်တွေမှာပါအကြမ်းဖက်ဝါဒလုံးဝအမြင့်မတွေ့နိုင်အောင်အတူတကွပူးပေါင်းဆောင်ရွက်သွားမယ်လို့ဒေါက်ဆန်းစုကြည်ကပြောသွားတာပါအိန္ဒိယဝန်ကြီးချုပ်ရှရီနာရန္ဒရာမိုဒီကတော့ရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့အစွန်းရောက်အကြမ်းဖက်တိုက်ခိုက်မှုတွေရင်ဆိုင်နေရတာနဲ့ပတ်သက်ပြီးနားလည်မှုရှိသလိုအလွန်အမင်းစိုးရိမ်နေတဲ့အကြောင်းသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပ
ါ Jin chunautiyon ko aap mukabla kar rahi hain hum unhe puri tarah
မြန်မာပြည်အနေနဲ့လက်ရှိရင်ဆိုင်ကြုံတွေ့နေရတဲ့စင်ခေါ်မှုတွေအခက်အခဲတွေနဲ့ပတ်သက်လို့ကျွန်တော်တို့အပြည့်အဝနားလည်ပါတယ်။အခုရခိုင်ပြည်နယ်အတွင်းဖြစ်ပွားနေတဲ့အစွန်းရောက်အကြမ်းဖက်မှုတွေနဲ့ပတ်သက်လို့အိန္ဒိယအနေနဲ့စိုးရိမ်မိပါတယ်။အထူးသဖြင့်လုံခြုံရေးတပ်ဖွဲ့တွေအပေါ်အကြမ်းဖက်တိုက်ခိုက်တာတွေအပြစ်မဲ့တဲ့အရပ်သားတွေအပေါ်ထိခိုက်စေတာတပ်ဖြတ်ခံရတာတွေအပေါ်မှာလည်းကျွန်တော်တို့စိုးရိမ်ပူပန်မိပါတယ
်။အိန္ဒိယဝန်ကြီးချုပ်မိုဒီဟာသူ့ရဲ့မြန်မာပြည်ခီးစဉ်အတွင်းမြန်မာနဲ့အိန္ဒိယအစိုးရကြားကာကွယ်ရေးပြည်ထောင်ရေးကျန်းမာရေးပို့ဆောင်ဆက်သွယ်ရေးစတဲ့ကိစ္စတွေနဲ့ဆက်စပ်တဲ့နိုင်ငံသဘောတူညီမှုစာချုပ်၁၁ခုချုပ်ဆိုခဲ့ပါတယ်။အိန္ဒိယနိုင်ငံကိုလာရောက်လိုတဲ့မြန်မာနိုင်ငံသားတွေကိုဗီဇာကင်းလွတ်ခွင့်ပေးလိုက်ပြီးဖြစ်သလိုအိန္ဒိယအကျဉ်းထောင်တွေထဲမှာကြာရောက်နေတဲ့မြန်မာနိုင်ငံသားအယောက်၄၀ကိုလည်းလွတ်ငြိမ်းချမ်းသာခွင့်ပေးလိုက်ပြီးဖြစ်တယ်လို့ဝန်ကြီးချုပ်မိုဒီကသူ့ရဲ့မြန်မာပြည်ခီးစဉ်နဲ့ပတ်သက်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။အိန္ဒိယဝန်ကြီးချုပ်မိုဒီဟာ ตู้เย็นမြန်မာပြည်ပထမဆုံးခီးစဉ်တွင်နိုင်ငံတော်သမ္မတဦးထင်ကျော်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဂျွန်ဆန်းစုကြည်အပြင်စီးပွားရေးလုပ်ငန်းရှင်တွေအိန္ဒိယနယ်ဝါတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်ဝင်ကြီးချုပ်မိုဒီဟာတရုတ်နိုင်ငံတောင်ပိုင်းရှာမိန်မြို့မှာကျင်းပတဲ့ဘရစ်လိုခေါ်တဲ့ဘရာဇီးရုရှားအိန္ဒိယတရုတ်နဲ့တောင်အာဖရိကနိုင်ငံတွေပါဝင်တဲ့စီးပွားရေးအင်အ
ပိုင်းကတော့ရှေးဟောင်းပုဂံနယ်မြေကိုတွားရောက်လေ့လာခဲ့သလိုအဲဒီနောက်ရန်ကုန်မြို့မှာအိန္ဒိယမြန်မာကုန်တယ်ကြီးများအတင်းနဲ့လည်းတွေ့ဆုံပါတယ်။ညပိုင်းမှာရန်ကုန်သူနာအားကစားရုံမှာအိန္ဒိယနယ်ပွားမြန်မာနိုင်ငံသားတွေနဲ့တွေ့ဆုံမင်ကွန်းပြောခဲ့ပါတယ်။အဲဒီအခမ်းအနားကိုထောင်နဲ့ချီတဲ့အိန္ဒိယနယ်ပွားမြန်မာနိုင်ငံသားတွေတက်ရောက်ခဲ့သလိုရန်ကုန်တိုင်းအစိုးရဝန်ကြီးချုပ်အပါအဝင်အစိုးရတာဝန်ရှိသူလည်းတွေ့လက်တက်ရောက်ခဲ့ကြပါတယ်ရှင်။ရခိုင်ဒေသကိုအကြမ်းဖက်သမားတွေတကြောပြန်တိုက်ခိုက်လာတာကိုအစိုးရကတုံ့ပြန်တာမှာအင်အားအလွန်ကျွံသုံးတာမျိုးနဲ့နိုင်ငံတကာကစွပ်စွဲသလိုလူမျိုးတုံးသတ်ဖြတ်တာတွေမရှိတဲ့အကြောင်းအစိုးရဘက်ကသတင်းထုတ်ပြန်လိုက်ပါတယ်။လူသားချင်းစာနာမှုအကူအညီပေးတာမှလည်းထိထိရောက်ရောက်နဲ့အလင်းမြန်ရောက်ရှိစေရေးအတွက်ကြက်ချေနီလှုပ်ရှားမှုနဲ့ဆောင်ရွက်သွားမယ်လို့အစိုးရဘက်ကပြောပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်မိခါကစုံစမ်းတင်ပြထားပါတယ်ရှင်။
ဒီကနေ့နေပြည်တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။အကြမ်းဖက်သမားတွေတကြောပြန်တိုက်ခိုက်လာတဲ့အပေါ်အစိုးရဘက်ကပြန်လည်တုံ့ပြန်လာမှာအင်အားကိုလိုအပ်မှတုံးတာဖြစ်ပြီးအရက်သားထိခိုက်မှုအနည်းဆုံးဖြစ်အောင်လှုပ်ဆောင်နေတယ်လို့တတ်မှတ်ဆန်ချိန်ဆန်ညှိုးနေတဲ့အညီလှုပ်ဆောင်နေတာဖြစ်ကြောင်းနိုင်ငံတော်အမျိုးသားလုံခြုံရေးအကြံပေးဦးတောင်ထွန်းကအခုလိုပြောဆိုလိုက်ပါတယ်
။ဒီစကား30လာတိုက်တယ်ဆိုသူတို့ကလာတိုက်တယ်ကျွန်တော်ကထင်းထင်းသိမ်းသိမ်းနဲ့လုံနေတာနော်ကိုလာတိုက်တဲ့ခါပြန်တိုက်ခွင့်ဆိုတာနိုင်ငံတကာမှာရှိရတယ် self defense right to self defense ရှိပြီးသားကုလသမဂ္ဂမှာလည်းရှိ international law မှာလည်းရှိသို့တော်ကျွန်တော်တို့ကတိုက်တဲ့ခါမှာ restraint ဆိုတာကျွန်တော်တို့ကဘုံဘောလက်နဲ့တိုက်ပြီးတော့သွားပြီးတိုက်နေတာမဟုတ်ဘူးကျွန်တော်တို့ကစနစ်ကြလုံနေတယ်စီးနဲ့ခမ်းနဲ့လုံနေအဲ့ဒါကြောင့်မို့လို့ဥစ္စာကိုသူတို့ကအလွန်ကျူးအားတုံးပြီးလုပ်တယ်လို့ပြောနေတာမဟုတ်ပါဘူး။လူကူကြီးဟိုအကူအညီပေးဖို့ပဲကိုပို့ပြီးတော့ဥတည်ပြီးတော့လုပ်နေပါတယ
်။ဒါပြင်နိုင်ငံတကာကဆွဆွဲနေကြသလိုလူမျိုးတုံးတက်ဖြတ်တာတွေမရှိဘူးလို့လည်းပြောဆိုလိုက်ပါတယ်။လူမျိုးတုံးတက်ဖြတ်နေပါတယ်လို့တည်င်းတင်ပြသူတွေအနေနဲ့တရားဝင်လာရောက်တိုက်တန်းစီလို့ကြောင်းဒီပြင်တိကျတဲ့တသက်အထောက်ထားနဲ့တကွာဖော်ပြစေလိုကြောင်းပြောဆိုလိုက်ပြီးဒီလိုတိကျစွာဖော်ပြပေးနိုင်တဲ့ဆိုရင်ဘသူကိုမဆိုအေးအေးယူသွားမယ်လို့လည်းဦးတောင်ထွန်းကပြောပါရယ်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးတိမ်းရှောင်သူတွေနဲ့ပတ်သက်လို့နိုင်ငံတကာကဖော်ပြနေတဲ့လူဦးရေနဲ့အစိုးရဘက်ကလက်ရှိကောက်ခံထားတဲ့စရင်တွေအရာအလွန်အမင်းကွာဟနေတယ်လို့လည်းဦးတောင်ထွန်းကပြောပါရယ်စရင်အရာနိုင်ငံတွင်ထွက်သွားသူဟာတောင်းကနန်းသာရှိတယ်လို့ဦးတောင်ထွန်းကပြောဆိုထားပြီးသူကဘင်္ဂလားဒေ့ရှ်ကိုရောက်ရှိနေတဲ့တွေနဲ့ပတ်သက်လို့အခုလိုပြောဆိုသွားတာပ
ါဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့အဖွဲ့ကြီးရှိပါတယ်ဟိုရေခင်ဗျာနော်ကျွန်တော်နိုင်ငံနေတဲ့မိမိတို့နိုင်ငံသားဖြစ်တယ်လို့ထောက်ထားပြနိုင်တော့လည်းကောင်းဒီဘက်နိုင်ငံမှာဒီနှစ်နေခဲ့ဘူးလေလို့ထောက်ထားပြနိုင်တော့လည်းကောင်းအဲ့ဒါကိုကျွန်တော်စီစစ်ပါတယ်အဲ့ဒီစီစစ်ခုပြီးတော့မှကျွန်တော်ကတူးချင်းစီစစ်ပြီးတော့မှဒါပန်းခံနေဆိုတော့ဟိုကြခေါ်ခဲ့တဲ့တာတကားတွေရှိပါတယ်ဆိုတော့အဲ့ဒီတိုင်းလူဖို့ရှိပါ
လက်ရှိတကြောပြန်တိုက်ခိုက်မှုဟာမြန်မာနိုင်ငံအတွက်ပြင်နိုင်ငံတကာအတွက်ပါစိန်ခေါ်မှုဖြစ်နေတယ်လို့လည်းဦးတောင်ထွန်းကပြောဆိုပါတယ်မြန်မာနိုင်ငံတွင်ငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုအဓိကထားလှုပ်ဆောင်ဖို့လိုအပ်နေတယ်လို့လည်းသူကပြောပါတယ
် The situation today is a challenging one for both Myanmar and the international community
လက်ရှိရခိုင်အခြေအနေကမြန်မာနိုင်ငံအတွက်ရောနိုင်ငံတကာအတွက်မှာပါစိန်ခေါ်မှုဖြစ်လာနေပါတယ်ဒီလိုအခြေအနေမှာအစိုးရဘက်ကဦးစားပေးလို့ဖို့ကမြန်မာနိုင်ငံတွင်ငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုအဓိကလှုပ်ဆောင်နိုင်ဖို့ပါဒါ့အပြင်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုဒေသတွင်းရှိတဲ့လူအားလုံးကိုကူညီပံ့ပိုးပေးနိုင်ဖို့ဖြစ်ပါတယ်ကျွန်တော်ထပ်ပြောပါမယ်အကူအညီပေးဖို့ဟာရခိုင်ဒေသမှာရှိတဲ့လူအားလုံးအတွက်ပေးနိုင်ဖို့ပါမြေဆက်မှာရှိတဲ့သူတွေရောအခုတိုက်ခိုက်မှုကြောင့်လို့နေရဆွန့်ခွာခိုလိုနေရသူတွေကိုအားလုံးအတွက်ပါ
မစ္စတာကော်ဖီအာနန်အစီရင်ကန်စာနဲ့ပတ်သက်လို့အစိုးရဘက်ကအတတ်နိုင်ဆုံးလှုပ်ဆောင်ဖို့ကတိပေးထားတယ်လို့ဒေတာတွင်အခြေအနေတွေကိုလေ့လာပြီးလုတ်တင်နာတွေကိုစီစစ်လှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းဦးတောင်ထွန်းကပြောပါရယ်ဒေတာတွင်ပေါ်ပေါက်လာတဲ့ပြဿနာတွေကိုဖြေရှင်းရမှာပထမဦးစားပေးအဖြစ်ကယ်ဆယ်ကူညီရေးကိုလှုပ်ဆောင်နေတာဖြစ်ပြီးလူသားချင်းစာနာထောက်ထားမှုအကူအညီပေးရမှာလည်းထိထိရောက်ရောက်နဲ့ပြန့်ပြန့်နဲ့နဲ့ဖြစ်နိုင်အောင်ချက်ချင်းဤလှုပ ရှာမှု Red Cross Movement နဲ့လှုပ်ဆောင်သွားမယ်လို့လူမှုဝန်ထမ်းနဲ့ကယ်ဆယ်ရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောဆိုလိုက်ပါတယ်
။လူသားရေးစံနာထောက်ထားမှုအကူအညီကိုပေးတာဟာကျွန်တော်တို့ဒီသက်ဆိုင်ရာစီမီစီကံမူဝါဒများနဲ့ကိုက်ညီအောင်ကျွန်တော်တို့ဆောင်ရွက်တယ်။အားလုံးကိုကျွန်တော်မျက်မျက်တက်တက်ဆောင်ရွက်နိုင်အောင်ဆိုတဲ့ညီလန်းတွေကိုလည်းကျွန်တော်ကြံစည်နေရယ်
။ခိုင်ဒေတာကိုအကြမ်းဖက်သမားတွေတကြောပြန်တိုက်ခိုက်လာမှုကြောင့်အပြစ်မဲ့အရက်သားအယောက်30ကျော်သေဆုံးခဲ့ရပြီး9ယောက်ပျောက်ဆုံးနေတယ်လို့အစိုးရဘက်ကသတင်းထုတ်ပြန်ထားပါတယ်။ဒီတိုက်ခိုက်မှုနဲ့ဆက်နွယ်တယ်လို့တန်တရားရှိသူအယောက်40နီးပါးကိုလည်းဖမ်းဆီးထားတယ်လို့အစိုးရကထုတ်ပြန်ကြေညာထားပါတယ်ရှင်
။မေခပြောပြသွားတာပါရှင်။စန္ဒပြကန့်ကွက်မှုတွေအကြီးအကျယ်ကြုံတွေ့နေရတဲ့အင်ဒိုနီးရှားနိုင်ငံကမြန်မာတန်ရုံနဲ့တန်ရာရှိတွေကိုအင်ဒိုနီးရှားရဲအာဏာပိုင်တွေဘက်ကလုံခြုံရေးအပြည့်အဝဆောင်ရွက်ပေးနေသလိုအင်ဒိုနီးရှားမှာရှိတဲ့မြန်မာနိုင်ငံသား50လောက်ရဲ့လုံခြုံရေးအတွက်လည်းဆောင်ရွက်ပေးထားတယ်လို့အင်ဒိုနီးရှားနိုင်ငံဆိုင်ရာမြန်မာတန်မတ်ကြီးဒေါ်ဤခင်အေးကပြောပါတယ်။တန်မတ်ကြီးဒေါ်ဤခင်အေးကိုမက်ခင်ဖြူထွေးကဆက်သွယ်မေးမြန်းထားပါတယ်ရှင်။
ကျမတို့ကြားထားတဲ့အထဲမှာကဒီတန်ယုံရှိမှာဆန္ဒပြသူတွေရှိနေတယ်။တန်ယုံကိုအမြဲပေးမယ်လို့ချင်းချောက်တာတွေပါရှိနေဆိုတာလည်းကြားနေရတော့လေ
။
လက်ရှိဒီတန်ယုံရဲ့လုံခြုံရေးအခြေအနေကဘယ်လိုများရှိပါသလဲရှင့်။
ကျမတို့ဒီမှာကအင်ဒိုနီးရှားရဲကောနောက်ပြီးနိုင်ငံခြားရေးယုံပေါ့နော်နိုင်ငံခြားရေးဝန်ကြီးဌာနမှာသူတို့diplomatic security ဆိုတဲ့ဌာနတစ်ခုလည်းရှိပါတယ်။ဆိုတော့ဒီဌာနတွေကရဲရောနိုင်ငံခြားရေးယုံကရောအမတမ်းမှပဲဟိုကျမတို့ကိုဟိုအကူအညီပေးပါတယ်ဆိုတော့ရဲရဆိုလို့ရှိရင်သူတို့ကတစ်ချိန်လုံးကျမတို့နဲ့လာပြီးတော့အများအားဖြင့်ကျမတို့နဲ့အဆက်အသွယ်ရှိပါတယ်အထူးသဖြင့်ဆိုလို့ရှိရင်ဒီ Molotov cocktail တွေပြစ်တဲ့နောက်ပိုင်းကနေစပြီးသူတို့ပို့တော်မှပဲဟိုသူတို့ကပို့ပြီးတော့မှ cautious ဖြစ်ပါသေးတယ်နော်အဲ့ဒီမတိုင်ခင်ကတည်းကလည်း25ရန်ဒီလောက်ခရဲရပဲသူတို့ချပါတယ်နောက်ပြီးတော့အခုနောက်ပိုင်းမှဆိုလို့ရှိရင်ချထားတဲ့ရဲရဆိုလို့ရှိရင်900နဲ့23ယောက်လား32ယောက်လားမသိအဲ့လောက်ထိရှိပါတယ်အတမကြီးအိမ်မှာလည်းသူတို့ရဲ2ယောက်ကိုမနေ့ကစပြီးတော့လာပြီးတော့ attach လုပ်ထားပါတယ်ကျွန်တော်တို့အခုဆန္ဒပြလာတဲ့ကတနေ့လုံးပဲဒီနေ့ဆိုလို့ရှိရင်ကျွန်မဆိုလို့ရှိရင်ရုံးကိုလုံးဝသွားလို့မရဘူးရဲကကျွန်မကိုလုံးဝမလာရဘူးလို့ပြောထားတယ်ဘာလို့လဲဆိုတော့ဒီနေ့ပြတဲ့ဟာမှာအားလုံးကလူ4000လောက်အင်အားရှိတယ်ဒါပေမဲ့အဲ့ဒါကို၄ခါလောက်ခွဲပြီးတော့ပြတဲ့သဘောမျိုးပေါ့နော်ညနေအထိပြီးသွားတယ်အဲ့တော့အဲ့ဒီမှာရဲကတန်ဆူးချိုးတွေနဲ့ barricades တွေကာထားတဲ့ခါမှာနှစ်ဖက်ကာထားတယ်ဆိုတော့ကျန်တဲ့ security arrangement တွေလည်းအများကြီးပါပဲတာယုံပရဝုံလုံခြုံရေးနောက်ပြီးတော့နေအိမ် personal security ပေါ့နော် premises security နှစ်ခုစလုံးကိုအကုန်လုံးလုပ်ပေးပါတယ်ရှင့
်ဟုတ်ကဲ့ဆိုတော့ဒီ25ရက်နောက်ပိုင်းကစပြီးတော့လုံခြုံရေးကိုအထူးထူးမြှင့်ပေးထားတာပေါ့နော်ဒါအင်ဒိုနီးရှားဆိုတာဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ကဲ့ဒီတာမတ်ကြီးတို့အနေနဲ့ဒီအင်ဒိုနီးရှားမှာရှိနေတဲ့မြန်မာနိုင်ငံသားတွေအတွက်ကောအခုလိုမျိုးလက်ရှိအခြေအနေမှာဟိုပေးချက်ထုတ်ပြန်လာပဲဖြစ်ဖြစ်တခြားပေါ့နော်ဘာတွေဆောင်ရွက်ပေးနေတာရှိပါလဲသူတို့ရဲ့လုံခြုံရေးအတွက်ကော
โอเคလုတ်ထားပါလေရှင်ကျမတို့ကဒီမှာအင်ဒိုနီးရှားမှာဆိုလို့ရှင်ဒီဟိုဟာပေါ် further study လုပ်နေကြတဲ့လူတွေရှိပါတယ်ဘုံတန်းနေရောပဲတက္ကသိုလ်ကဆရာတွေများတယ်ကျမရေးဘက်ကလူတွေလည်းရှိတယ်WHO မှာတယောက်ရှိတယ်အဲ့လိုမျိုးပေါ့နော်ဆိုတော့ဟိုနောက်ပြီးတော့လာပြီးတော့ပညာသင်နေတဲ့လူတွေပါလေဆိုအားလုံးပေါင်းကျမတို့ဒီအင်ဒိုနီးရှားမှာဗမာနိုင်ငံသားက50လောက်ရှိပါတယ်ဆိုတော့ကျမတို့အဲ့ဒီလူတွေကိုပါလို့လဲဆိုရင်ကျမတို့နိုင်ငံခြားရေးဝန်ကြီးဌာန diplomatic security ဌာနဟို director နဲ့ကျမတို့တွေ့တွေ့ပါတယ်တွေ့တွေ့တဲ့အခါမှာဟိုကျမတို့တန်တမန်ကြီးရဲ့ဟိုလုံခြုံရေးကတော့သူတို့အရန်လုပ်ပေးထားတယ်ကျမတို့ဟိုတော်တော်ကြီးကိုပြည့်စုံပါတယ်ပေါ့နော်အဲ့ဒါကြောင့်မလို့ဒါပေမဲ့ကျမတို့ဒီမှာနိုင်ငံသား50လောက်ရှိတယ်မြန်မာနိုင်ငံသား50လောက်ရှိတယ်အဲ့ဒီလူတွေအတွက်ကိုလှုပ်ပေးမလားဆိုတော့သူတို့ကအင်မတန်မှပဲ willingly လို့လို့ချင်းချင်းပဲလှုပ်ပေးမယ်တဲ့အဲ့ဒီမှာရှိတဲ့ရဲကိုရဲတွေကိုပြောထားပေးမယ်ပေါ့ဆိုကျွန်မတို့အဲ့ရော်နဲ့သူတို့ information ပေးခဲ့တယ်ကျွန်မတို့ဒီမှာရှိတဲ့စည်ရင်းပေါ့နော်သူတို့နေတဲ့အကြောင်းတွေသူတို့ရဲ့နေတဲ့နေရာတွေဘာတွေလိပ်စာတွေတွေဘာလေးတွေကျွန်မတို့မှာရှိတာအကုန်လုံးကိုပေးထားခဲ့လိုက်ပါတယ်နောက်ပြီးတော့လည်းတူဦးချင်းစီကိုလည်းဒီ email address ရှိတဲ့လူတွေကတော့များပါတယ်တချို့လည်းသိမရှိဘူးပေါ့ဖုန်းပဲရှိတယ်ပေါ့ဆိုတော့အကုန်လုံးကိုဆက်သွယ်ပြီးတော့ကျမတို့ဒါသတိရှိကြဖို့ပေါ့နော်သွားတဲ့လာတဲ့အခါမှာအသတိရှိဖို့နောက်ပြီးတော့အဲကိုနေတဲ့နေရာနားမှာရှိတဲ့ဒီအရေးပေါ်ဖုန်းနံပါတ်တွေဘာတွေကိုယူထားဖို့ပေါ့ဆိုတော့ကျမတို့အဲ့ဒါလေးလည်းနှိုးဆော်စာလေးလည်းထုတ်ထားပါတယ
်ဟုတ်ကဲ့ဒီနေ့ဆန္ဒပြသူတွေနဲ့ဒီတန်ယုံတာဝန်ရှိသူတွေတွေ့တယ်လို့လည်းသိရပါတယ်ရှင်ဘာတွေတိကျဆွေးနွေးဖြစ်တာပါလဲ
ကျမတို့ကတော့ဟိုတကယ်တမ်းတော့ဆန္ဒပြတဲ့ဟာတွေမှာခေါ်များတော့ပြတော့ခေါ်တွေ့လို့ရှိရင်တို့ကအများနဲ့ဆန္ဒပြပြီးလို့ရှိရင်တချို့လည်းဆန္ဒပြအော်ပြီးတော့ပြန်သွားကြတယ်တချို့ကြတော့ဗာလဲဆိုလို့ရှိရင်တို့ကဆန္ဒပြပြီးရင်ခေါင်းဆောင်ကလာပြီးတဲ့အခါကျတော့တို့ statement ပေးချင်ပါတယ်ဆိုပြီးတော့ကျမတို့စီကိုလာတယ်လာတဲ့အခါကျတော့ရဲရခေါ်လာတယ်ရဲရှိမှာပဲတို့စာပြေကိုပေးတယ်ပေါ့နော်ဆိုအဲ့တော့ကျမတို့ကအခုဗာလုပ်လဲဆိုလို့ရှိရင်ကျမတို့ရဲ့ဘက်ကကျမတို့ရက်တိချက်ကိုကျမတို့ background information ကိုကျမတို့စာပြေကလေးပြုစုထားလိုက်တယ်တို့ကတော့ဟိုပြောတာတွေတော့ရှိတာပေါ့လေအမျိုးစုံဟို ပြောတာတွေကတော့အကောင်းဘက်ကတော့ဘာမှတော့တိတ်မပါပါဘူးဒါပေမဲ့ကျမတို့လည်းပြန်ပြီးတော့ဟိုရှင်းနိုင်တဲ့ဟာကိုပြန်ပြီးတော့ရှင်းနေကျမတို့ပြောပြတယ်ပြီးတဲ့ခါကျလို့ရှင်ဖတ်ကြည့်ပါကျမတို့ဘက်ကဟာလာကျမတို့ရေးထားတဲ့ information ကိုလည်းဖတ်ကြည့်ပါဆိုတော့အဲ့ဒါတော့ပြန်ပြီးလိုက်တာပေါ့လေဟုတ်ကဲ့ပါရှင်လက်ရှိတရားကတော့ဖွင့်ထားတာပေါ့နော်တန်ရုံရဲ့ဒီပုံမှန်လက်ထားပါလေဟုတ်ကဲ့ခုကတော့အဆိုးဆုံးအခြေအနေပေါ့လေ
အင်ဒိုနီးရှားမှာရှိတဲ့မြန်မာနိုင်ငံသားတွေရဲ့လုံခြုံရေးအခြေအနေနဲ့ပတ်သက်လို့အင်ဒိုနီးရှားဆိုင်ရာမြန်မာတမ်မတ်ကြီးကိုမက်ခင်ဖြူထွေးကဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်ရှင်အခုတစ်ဆက်တည်းမလေးရှားနိုင်ငံကရာနဲ့ချီတဲ့မြန်မာအလို့သမားတွေနေရက်တိုင်းပြည်ကိုပြန်နေကြတာပါကြောင့်လဲဆိုတာကိုလည်းကြည့်ကြရအောင်ပါ မလေးရှားနိုင်ငံမှာတွားရောက်အလုပ်လုပ်နေကြတဲ့ရခိုင်တိုင်းရင်းသားအများစုပါဝင်တဲ့မြန်မာရွှေ့ပြောင်းလူသမာ၃၀၀ကျော်ဟာနေရရင်မြန်မာနိုင်ငံကိုပြန်လာနေကြပါတယ်။ရန်စားမရှိဘဲတိုက်ခိုက်ခံရတာတွေပါဝင်နိုင်ငံကူးလက်မှတ်တက်တန်းကုန်သွားတာကြောင့်ဖမ်းဆီးခံရမယ့်အရေးစိုးရိမ်စိတ်ကြောင့်ဒါမကမြန်မာပြည်တွင်းမတည်မငြိမ်အခြေအနေတွေကြောင့်ပါအခုလိုနေရပြန်နေကြတာဖြစ်တယ်လို့ရွှေ့ပြောင်းလူသ ဒီနေ့မြောက်ပိုင်းမှာအကျန်းဖက်မှုတွေဖြစ်ပွားခဲ့ပြီးနေမြေမတိမငြိမ်ဖြစ်နေချိန်မှာပဲမလေးရှားနိုင်ငံမှာထောင်ကနန်းရှိတဲ့အစ္စလာမ်ဘာသာဝင်တွေကမြန်မာအစိုးရကိုဆန္ဒပြကြတယ်လို့မလေးရှားရောက်မြန်မာလူငယ်တချို့ဟာလည်းရန်ညွှန်းရန်စားမရှိဘဲတိုက်ခိုက်မှုတွေခံခဲ့ရတာပါဒီနောက်မှာတော့နိုင်ငံကလက်မှတ်တက်တန်းကုန်ဆုံးပြီးတရားမဝင်နေထိုင်လုလုကိုင်နေတဲ့မြန်မာတွေဟာစိုးရိမ်စိ
AAC Mahamayipwekadraita Ukhangjira Pyopyabare.
Indonesia lah itu alih cenderu bunyi down eh cenderu alih melayu apa itu cerita bilad log bilai dah. Jaga apa itu bangsa daro. Melayu dan bumi ada jekai ni melayu dia. Tuhan sih ni jaga dulu. Kulo dulu ni pun melayu. Indonesia anak ini visa dia dulu dia gua dulu lama kan dia gua dulu. Tiga ini mesti jual dia gua dulu. Mesti hebatnya dulu faham. Kulo kan ada lu cing, cuma tangsa dia cuma jual lu dulu. Ini lu dulu mampu tu kena dulu piala.
ဒီမှာဒီလက်ရှိအနေအထားနဲ့လည်းသက်ဆိုင်တာပေါ့ဗျာဒါနဲ့အလိုက်ကြတဲ့သူတွေပြောကြတာပေါ့ဗျာသူတို့အနေရှိတဲ့ကြတာကမှန်တယ်သူတို့အနေရှိတာလည်းသူတို့အတိမမလေးချာမအများကြီးကျင်နေနေတာရခိုင်ပြည်ကျင်နေတာဒါတွေမှာမှဒီရခိုင်ကြီးအတိမလေးချာမအရင်ဆုံးကသူကအင်အားများဆုံးနဲ့နေခဲ့တာဆိုတော့သူကရခိုင်ကြီးကမြားတာလူနေရာရှိတဲ့ကြတာကမြောက်ရီလမ်းကနေပြန်ခဲ့ကြပြီနောက်ထပ်နေကြတာတာချိလိုက်လမ်း
ဒီမှာတန်ယုံကိုဆက်တွေ့ပြီးပြန်ရလေးရှိပေမဲ့အခုတခါမှာတော့အများဆုံးပြန်နိုင်ဖို့အတွက်အခက်အခဲတွေရှိနေတာကြောင့်လူပွဲကားတွေကနေတဆင့်မလေးရှားနယ်စပ်ထိုင်းနယ်စပ်တွေကိုဖျက်ပြီးမြန်မာနိုင်ငံကိုပြန်ခဲ့ကြတာဖြစ်တယ်လို့လည်းဥက္ကဋ္ဌကြီးကဆိုပါတယ်ဒီမှာတန်ယုံကအရင်ဆိုရင်တော့ဗျာဟိုဘာဖြစ်ဖြစ်တဲ့လူတွေကိုတွားပြီးတော့သိရအောင်ရှောက်ပြီးတော့သူကဒီမှာပြောပြန်မယ်ဆို တခံပြီးပြီးတော့ပြန်လာဟိုမလေးစားအနာပိုင်းကိုတခံပြီးပြီးတော့သူကပြန်နေရနေရင်လည်းအခုတကအဲ့လိုပြန်ခွင့်အောင်မရတော့သူကကယ်လီပေါ့ဗျာအဒီအငြင်းနဲ့ပူဆောင်နေတဲ့အနာပိုင်းကိုသူကပတ်စံပြီးပြီးတော့နေဆက်ကိုပို့တယ်နေဆက်ကနေပြီးတော့ထိုင်ဘက်ချမ်းကိုခုကူတယ်ခုကူပြီးတော့ထိုင်ရပွဲသားတွေနဲ့အင်ဂျင်တွေနဲ့ချက်ပြီးတော့ဒီရပြီနေဆက်ကိုအဲ့လိုတရားကို2500 8000 9000အဲ့လိုအစားစားပြီးပြီးပြန်လာတာ
နေရက်ပြန်မြန်မာတွေနဲ့ပတ်သက်လို့မလေးစားနိုင်ငံကမြန်မာတန်ယုံကိုဆက်တွေ့မင်းမြန်ဖို့စူးစမ်းခဲ့ပေမဲ့ဆက်တွေ့လို့မရခဲ့ပါဘူးလက်ရှိမှာတော့မလေးရှားပါဝင်အစ္စလမ်ဘာသာဝင်တွေအများဆုံးရှိနေတဲ့အင်ဒိုနီးရှားနိုင်ငံမှာလည်းမြန်မာတန်ယုံကိုမီးလောင်ပုံးနဲ့တိုက်ခိုက်ခံခဲ့ရတယ်လို့မြန်မာအစိုးရကိုစန့်ကျင်ကောက်ကွက်မှုတွေလည်းရှိနေတာပါမလေးရှားနိုင်ငံမှာတော့မြန်မာလူငယ်တွေတိုက်ခိုက်ခံရမှုအပြီးမှာစိုးရိမ်စိတ်တွေရှိနေကြပါတယ်မြန်မာလူသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအလို့သမားညွှန်ကြားမှုဦးစီးဌာနကတော့မလေးရှားကိုတရားဝင်ဆင်လွတ်တဲ့အလို့သမားပေါင်း2000ကျော်ရှိပြီးတခြားတရားမဝင်တဲ့နီးလန်းတွေနဲ့မလေးရှားကိုရောက်သွားတဲ့သူတွေအလုံးပေါင်းမယ်ဆိုရင်မလေးရှားမှာမြန်မာလူသမား9သိန်းထက်မနည်းရှိနေတယ်လို့လည်းပြောဆိုထားပါတယ်ရှင်
မအေးအေးမှာပြတ်တက်ခဲ့တာပါရှင်ကျမတို့ VA ကနေထုတ်လင်းပြီးခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့စားလိုက်ကနေဝေဖန်အကြံပေးစာတွေပေးပို့လို့ရတဲ့ဆိုရင် VA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စားလိုက်ကြီးစားလိုက်တက်တာအမှတ် 855 ကိုစာရေးသားဆက်သွင်းနိုင်တယ်လို့ email လိပ်စာ burmese@voanews.com ကိုလည်းပေးပို့နိုင်ပါတယ်ရှင
် VA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ် မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေညကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီစီစဉ်ကိုည9နာရီအစီအစဉ်ပြပြချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့2019ခုနှစ်စက်တင်ဘာလ6ရက်ဗုဒ္ဓဦးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်အခုညပိုင်းနားဆင်ရမယ့်သတင်းပတ်ဆက်ကဏ္ဍတွေထဲမှာလူမှုကြမ်းမာရေးအစီအစဉ်နဲ့ကိုနားဆင်ရဖို့ရှိပြီးမြမအရေးသုံးသပ်ချက်မှာတော့
နောက်သုံးသပ်ချက်ကကျွန်တော်ပြောပြတယ်ကျတော့လူချင်းတဲ့နိုင်ငံသားလားလူမျိုးပြည်လိုလေးကြလားနိုင်ငံသားလို့လူချင်းတဲ့ဆိုရင်အစစ်အစသမိုင်းရှိနေတဲ့ဘင်္ဂလီနဲ့အစစ်ခါလိုက်ရင်ခရိုက်တီးရဲ့ညူရှင်နိုင်ငံသားတ
ပါရခိုင်မြပိုင်းမှာနိုင်ငံသားဖြစ်တဲ့သူတွေကိုနိုင်ငံသားအတိအမှတ်ပြုရေးကြုံတွေ့နေရတဲ့အခက်အခဲတွေအကြောင်းလူဝင်မှုကြီးကြပ်ရေးဝန်ကြီးဟောင်းဦးခင်ရီရဲ့တုံ့တက်ချက်ကိုနားဆင်ရဖို့ရှိပြီးဗုဒ္ဓဟူးနေ့အတိုင်းနားဆင်နေကြအားကစားသတင်းလွှာကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးမှာပါရှင်အခုရင်ဆုံးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးကြပါမယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာရွေးကောက်ပွဲကာလအတွင်းပြေးခဲ့တဲ့ဂရီကိုအကောင့်ထဲပေါ်တဲ့အနေနဲ့ကနေဒါ၊မက္ဆီကိုနိုင်ငံတွေနဲ့ NAFTA လို့ခေါ်တဲ့အမြောက်အမေရိကလွတ်လပ်စွာကုန်သွယ်ရေးစာချုပ်နဲ့ပတ်သက်ပြီးပြန်လည်ဆွေးနွေးမှုတွေကိုဩဂုတ်လအတွင်းမှာစတင်လာပါတယ်။ကုန်ထုတ်လုပ်ငန်းတွေဘက်ကအများကအာရုံစိုက်လာတဲ့တစ်ချိန်နဲ့မှာပဲ1994ခုနှစ်ကစတင်ခဲ့တဲ့ NAFTA ခေါ်သဘောတူစာညီစာချုပ်ဟာအမေရိကန်ရဲ့စိုက်ပျိုးရေးလုပ်ငန်းပို့ကုန်ကန်တာတွေကိုမြင့်တရာမှာအရေးပါတဲ့သဘောတူညီမှုတစ်ခုလည်းဖြစ်ပါတယ်။လက်ရှိသဘောတူညီချက်မှာအပြောင်းအလဲတွေရှိလာမယ်ဆိုရင်သူတို့အတွက်ငွေရေးကြေးရေးအရာထိခိုက်မှုတွေရှိလာနိုင်မလားဆိုတာကိုလက်သမားတွေစိုးရိမ်နေတဲ့အကြောင်းသတင်းတောက် King Parabok ရဲ့သတင်းပေးပို့ချက်ကိုရှာဖောင်းကပြောပြပေးမှာပါရှင်။
အမေရိကန်ပြည်ထောင်စုကလက်သမားတူရဲ့ဘဝဟာလောင်းကစားလောက်ရတယ်လို့ပဲလို့ Ken Beck ကပြောပါတယ
်။ Risky at best.
ဒီလောင်းကစားအတွက်ငွေကြေးမရှိတော့ပါဘူး။အရေးစုံပြီးလုပ်ရပါတယ
်မျိုးစစ်တွေနဲ့မြေဩဇာတွေကဇင်းလုံးမြင့်တက်နေပြီးပဲနဲ့ပြောင်းမှုအထွတ်နှုန်းကတော့ကျဆင်းလာနေတာကြောင့်ငွေကြေးဆုံးရှုံးရတာအခုဆိုရင်9နှစ်ထဲကိုဝင်လာနေပြီလို့ဘက်ကပြောပါတယ်ဒါပေမဲ့လည်းဒါနဲ့ပတ်သက်လို့အမေရိကန်အစိုးရကကူညီပေးနိုင်တာရှိတယ်လို့သူကပြောပါတ
ယ
်အခုဝေဖန်တိုက်ခိုက်ခံနေရတဲ့ကုန်သွယ်ရေးလုပ်ငန်းပိုင်းမှာပါ
ထရမ့်အစိုးရဟာ TPP စစ်ဖက်ရဝန်ဒေတာကုန်သွယ်ရေးသဘောတူညီချက်တွေကနေနှုတ်ထွက်ဖို့ဆုံးဖြတ်ခဲ့တဲ့အတွေ့လက်သမားဘက်ကသူ့ရဲ့ပဲနဲ့ပြောင်းမှုဈေးနှုန်းရဲ့ဝယ်လိုအားတွေတိုးလာစေဖို့အတွက်မျှော်လင့်ချက်တွေဆုံးရှုံးခဲ့ရပါတယ်။ဒါကြောင့်လည်းအခု NAFTA မြောက်အမေရိကတိုက်နိုင်ငံများအခွန်လွတ်ကုန်သွယ်ရေးသဘောတူညီချက်ပြန်လည်ညှိနှိုင်းဆွေးနွေးရေးအမေရိကန်အစိုးရရဲ့ကြိုးပမ်းအားထုတ်မှုကိုသူကအငြိအကစောင့်ကြည့်နေတာဖြစ်တယ်လို့ဘက်ကပြောပါတယ်။
For corn producers,
ကျောင်းပုနဲ့ဂျုံစဘာထုတ်လို့သူတယောက်တော့ NAFTA ဟာအရန်ကိုကောင်းပါတယ
်2016ခုနှစ်အတွင်းမှာအမေရိကန်နိုင်ငံကနေမက္ကဆီကိုကိုပို့တဲ့ပြောင်းမှုဟာဒေါ်လာ 1.5 ဘီလီယံကျော်လောက်ရှိခဲ့ပေမဲ့ဒီနှစ်မှာတော့ကျဆင်းသွားပါတယ်အခုတော့သူ့လိုလေသမားအဖို့အပြိုင်ဆိုင်ရှိလာနေပြီဆိုတာကို Ken Beck ကပြောပါတယ
် The first time in history he bought corn
မက္ကဆီကိုအနေနဲ့အာဂျင်တီးနားကပြောင်းမှုတွေကိုဝယ်ယူတာဟာဒါတမိုင်းမှာပထမဦးဆုံးအချိန်ပါဒီနှုန်းသက်သာလို့လားဆိုတော့မသက်သာပါဘူးဒါကြောင့်မို့ဒါကအချက်ပေးတဲ့လက္ခဏာတစ်ခုဖြစ်ပါတယ
်ဘက်ကိုစိုးရိမ်မှုဖြစ်စေတဲ့တခြားအချက်ပြမှုတွေကတော့ NAFTA သဘောတူညီချက်တွေကနေထွက်ဖို့ချင်းချောက်နေကြတဲ့သမ္မတထရမ့်အစိုးရတကလူတွေဖြစ်ပါတယ်ဒါဟာအမေရိကန်လက်သမားတွေအတွက်မသေးကြမရေရာမှုတွေကိုဖန်တီးပေးနေတယ်လို့ဖြစ်နေပါတယ်ဘက်က
scared because we're an uncharted
ကျွန်တော်တို့ဟာကိုသိမ့်မသိတဲ့ဒသိန်းနယ်မြေတဲ့ရောက်နေတဲ့အတွက်လူတိုင်းလူလူအနေနဲ့အများတော့စိုးရိမ်သလိုဖြစ်နေတယ်လို့ထင်ပါတယ
် Illinois Farm Bureau ကလူသုံးကုန်ပစ္စည်းဆိုင်ရာအကြီးတန်းညွှန်ကြားရမှု Tamara Nelson ကတော့အခုလိုပြောပါတယ
် So if you have a shock like pulling out of TPP
ကျမတို့ကိုအံ့ဩတုန်လှုပ်သွားစေတဲ့ TPP တဲကနေနှုတ်ထွက်သွားတယ်လို့NAFTA သဘောတူညီချက်ကိုဆက်ပြီးမထားတော့ဘူးဆိုရင်တော့လယ်သမားတွေရဲ့ဝင်ငွေကျဆင်းသွားမှာဖြစ်တယ်လို့ဈေးကွက်လည်းမတည်မငြိမ်ဖြစ်သွားနိုင်ပါတယ
်အခုလိုညှိနှိုင်းမှုတွေဆက်ပြီးလုပ်နေရတဲ့ NAFTA သဘောတူညီမှုပေါ်နှုတ်အားဖြင့်ပြောဆိုတိုက်ခိုက်မှုတွေတွန်းမြင့်လာတာနဲ့ပတ်သက်လို့လယ်သမားအများပြားတွေစီကစိုးရိမ်ပူပန်မှုတွေကိုကြားနေရတဲ့အကြောင်း Tamara Nelson ကပြောပါတယ်ဘလို့ပဲဖြစ်လာသည်ဖြစ်စေသဘောတူညီမှုအသေးအလေးအမြန်ရဖို့ကအရေးကြီးတယ်လို့လည်းဆိုပါတယ် လေသမားဖြစ်တဲ့ကင်ဘက်ကလည်းအခုချိန်ဟာသူ့ဘက်မှာကငွေကြေးရဖို့ကသာအဓိကဖြစ်တာကြောင့်ညှိနှိုင်းမှုရှစ်ဆက်သွားနိုင်ဖို့မျှော်လင့်တယ်လို့ပြောပါရရှင်။
ရှာဖောင်ပြောပြခဲ့တာပါရှင်။အခုလူလူကျမ်းမာရေးအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။ကျမ်းမာရေးနဲ့ညီညွတ်တဲ့အနေထိုင်အပြုအမူတွေရရှိအောင်စတင်ပြောင်းလဲဖို့ခက်နေသူတွေအတွက်စေဝါအကူအညီကိုတုံးပြီးတော့အလွယ်တကူပြုပြင်ပြောင်းလဲလို့ရတဲ့အကြောင်းအသက်အထူးကိုပါမောက်ခဒေါက်တာဦးခမောင်ဝင်းကိုဒေါက်တာတန်စောကတွေ့ဆုံမေးမြန်းတင်ပြထားပါရရှင်။
ယောက်ျားလူနေမှုစနစ်ရဲ့ပြင်းထန်တဲ့ဖိအားတွေကြားထဲမှာနေစဉ်ရုန်းကန်လှုပ်ရှားနေကြရတဲ့သူတွေဖြစ်ဖို့အာရုံချွတ်တဲ့နန်းနယ်ပြီးခြေကိုလက်ပန်းကျတာတွေကိုခံစားကြရမှာပါအသက်အရွယ်တော်စီပိုးအပါအဝင် ကိုခန္ဓာယောဂဖြစ်တယ်တာတော့ဘယ်ယောဂမှာစုပေါ့နော်ဆရာအနေနဲ့ပြောအများဆုံးတွေ့ရတာတော့အသေးအောင်ကစီဘိုးရှင်လို့ပြောစီဘိုးရှင်ကအုံနောက်ထဲကိုဒီဗိုင်းရပ်စ်ကိုဝင်တာဟုတ်ဘရိန်းထဲဝင်တော့ဝင်တော့အဲ့မှာနှုံးနေပြီးဖြစ်တာအဲ့လိုပဲရှိတယ်စိတ်ပိုင်းဆိုင်ရာနေရောနဲ့အစီအနှံဆိုပို့ဆိုးတယ်စိတ်ကြောင့်ဖြစ်တာလားတကယ်ဖြစ်တာလားဒါပေမဲ့နေ့စဉ်ကိုယ်အလုပ်တွေမှာလုပ symptoms. Siri jaja mishi yoga yang say le go kan na say pain san adika nonya asinya lo.
တက်ကြလို့ရှောင်းမှုနေပါတဲ့လူတွေမျိုးဘွားပုံစံထဲမှာနေထိုင်ပြီးစိတ်ဖြစ်မှုတွေကျမရင်းနဲ့မငြင်းညွတ်တဲ့အစားအစာတွေကြောင့်အရင်ချွတ်တဲ့နန်းနေနေတာကိုသိပေမဲ့မိမိတို့ရဲ့နေထိုင်စားသမှုပုံစံကိုမပြောင်းလဲနိုင်သေးတဲ့သူတွေရှိနေပါတယ်စိတ်ဝါတွေအကူအညီကိုရယူပြီးကျမရင်းနဲ့ငြင်းညွတ်တဲ့နေထိုင်စားသမှုပုံစံရရှိအောင်မြန်မြန်ဆန်ဆန်ပြည့်ပြည့်ပြောင်းလဲတဲ့နယ်လို့ပြောပါတယ
ကျွန်တော်တို့ကအကြည့်ကြောင်းလားနှလုံးသားအာယုံရုံးနဲ့ကြွတားရောကတခုရှင်တော့အဲ့ရှင်မူလဟာကိုအဲ့ဒါတွေမဟုတ်ခင်တဲ့ဒီတိုင်းအစင်းနေရပြီးနုံးနေနေတာဆိုတော့ဒါဖြစ်နိုင်တာအာယုံဒီလိုမျိုးတွေများလို့မျိုးပြလူသားတွေမှာအများကြီးနိုင်ရပြတ်နာပဲပြတ်နာမျိုးစုံပေါ့ interpersonal conflict တွေမိသားစုထဲမှာ family conflict တွေညီကောင်မောင်မောင်တွေမှာဒါ sibling တွေမှာ conflict တွေအဲ conflict တွေမျိုးစုံနဲ့ဒါပဲဖြစ်တာနုံးတာအဲဒါနုံးတာဆိုရင်စိတ်ပိုင်းဆိုင်ရာအတွက်လဲစိတ်ညောင်းစိတ်ညင်စရိကူပို့ပြီးနုံးတာတက်တာလောက်ဆိုတော့ subject
တလာနလာတော့ပြန်မှာနွန်းနေတာကြောက်ဖြစ်သွားပြီးတော့အာရင်ပြည်လာနေတာပေါ့အာရင်ချုပ်တဲ့နည်းနည်းမှုတွေကြောင့်လောက်ကိုင်းတဲ့ပတ်ဝန်းကျင်မှာအဆင်မပြေမှုတွေရှိလာနိုင်ပြီးအဆင်မပြေမှုတွေကြောင့်လည်းပင်မနဲ့နည်းမှုကိုပို့ပြီးဆိုးရွားနေနိုင်ပါတယ်နောက်ဆက်တဲ့ဆိုးကျိုးတွေဖြစ်ပေါ်ခံစားရခြင်းမရှိခင်မှာပင်မနဲ့နည်းမှုတွေကိုအများဆုံးလျှော့ချပြစ်ဖို့လိုအပ်ပါတယ်
behavior change behavior change ဆိုတော့မူတော့ရှိတယ်တော့ငါဘယ်နည်းနဲ့စာပြီးပြင်တော့မယ်ငါမွေးနေတဲ့စာပြီးငါတက်တော့ကြာအလုပ်တွေလည်းတက်အောင်နေမယ်လူတွေလည်းတက်အောင်ပေါင်းနေမယ်တော့ရှိတယ် work atmosphere, family lifestyle, in the meantime, ဒီကံကျိုးသားနဲ့ကံလာတွေမှာဆေးလေးနဲ့ကူပြီးတော့ကိုယ်ကိုတက်တက်ကြွကြွတော်တော်လေးနဲ့ဖြစ်လာပြီးတော့အာရင်နေ energy ပြန်ရေးလာရလာအောင်လုပ်ပြပြီးအစင်းရောတိုက်ဖြတ်ကိုလိုပါလိမ့်မယ်
ကျမကြီးနဲ့ညီညွတ်တဲ့အနေထိုင်ပြုမှုတွေရရှိအောင်စတင်ပြောင်းလဲဖို့ခက်ခဲနေတဲ့သူတွေအတွက်စေဝါအမှုကြီးကိုအသုံးပြုပြီးအလွယ်တကူပြုပြင်ပြောင်းလဲလို့ရတဲ့အကြောင်းသတင်းပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဇော်ပ
ါဒေါက်တာတန်ဇော်စီစဉ်တင်ဆက်ပေးနေတဲ့လူမှုကျန်းမာရေးကဏ္ဍကိုအခုလိုဗုဒ္ဓဟူးနေ့ညတိုင်းမှာနားဆင်နိုင်ပါလိမ့်ရှင်။အခုမြန်မာရေးသုံးတက်ချက်ကိုနားဆင်ကြရပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာနိုင်ငံသားဖြစ်တဲ့သူတွေကိုနိုင်ငံသားအတိအမှတ်ပြုရေးအတွက်ဘလို့အခက်အခဲတွေရှိနေသလဲ။1982ခုနှစ်နိုင်ငံသားဥပဒေအပေါ်ဘလို့သဘောထားသလဲဆိုတာတွေကိုဝင်ကြီးဟောင်းဦးခင်ကြီးကဒုတိယပိုင်းမှာပြောထားပါတယ်။ဒေါက်ခင်မျိုးတက်ကဆွေးနွေးတင်ပြထားပါလိမ့်ရှင
်။အကြုံးကလက်မလို့လို့ကြီးပေါ့။အမည်နဲ့ပတ်သက်လို့ကျွန်တော်လက်မခံတဲ့ရွင်ကြာဆိုတာကိုပြောနေတာဟုတ်ကဲ့ဆိုတော့ရွင်ကြာကိုကျွန်တော်တို့ကဘာဖြစ်လို့လက်မခံရလဲဆိုတော့အကြောင်းနေရှိပါတယ်နံပါတ်1ကျွန်တော်ဝန်ကြီးဘုရားတာဝန်ထမ်းဆောင်စဉ်တော့ရခိုင်မှာဒီဘင်္ဂလီလူမျိုးက 1.33 million ရှိတယ်အခုတော့ဘယ်လောက်ရှိလဲကျွန်တော်မသိပါဘူး 1.33 million ရဲ့ record တွေကျွန်တော်မှာအကုန်ရှိတယ်အဲ record တွေမှာ तू ကဟို family tree ပေါ့ family tree မှာ तू အဖေအမေ तू အဖိုးအဖွားအားလုံးဒီဘင်္ဂလီလို့ဖြစ်ထားတယ်ဆိုတော့သူတို့ကလည်းလက်မထိုးလဲသူတို့ကလည်းစာမတိုင်းလဲလက်ပွေနေတယ်ဒါကသူဒီဘင်္ဂလီဖြစ်တယ်နောက်ဗမာတမိုင်းတော့မှလည်းနောက်ဆုံးကောက်ခဲ့တဲ့ဟို83ခုနှစ်လုံးဝနှစ်ပေါင်း40လောက်ကဘင်္ဂလီပဲအင်္ဂလိပ်လက်ထက်ကကောက်ခဲ့တဲ့1938လောက်ကဘင်္ဂလီပဲတခါမှဒီလူမျိုးပဲရှိတယ်ဒါနံပါတ်1နံပါတ်2ကလူမျိုးတစ်မျိုးဟာဟိုသူ့ origin ရှိရမှာပေါ့ကျွန်တော်ဗမာကျွန်တော် Burmese from Burma Chinese from China Rohingya from မရှိမရှိတဲ့ဥစ္စာကိုကျွန်တော်တို့ကဒီလိုလက်ခံစိတ်နဲ့စလုံးနဲ့ကျွန်တော်တို့နိုင်ငံကြီးကလာပြီးတော့ပိုက်ပေါ်ကြီးမိနေပဲတော်ဖြစ်တယ်။ဒါကြောင့်ကျွန်တော်တို့ကလက်မခံဘူး။နောက်တတိယအချက်ကကမ္ဘာနိုင်ငံအနှံ့ပြားမှာရွေးချယ်လို့ပြောရည်အများကြီးရှိတယ်။ဒါကိုကျွန်တော်နိုင်ငံကဒီရွေးချယ်အတိမတ်ပြည့်တယ်ဆိုရင်ကမ္ဘာနိုင်ငံအနှံ့ပြားမှာရွေးချယ်ရွေးချယ်ရဒါစိတ်ဆုံးကြပြီလာနေလိုက်ကျွန်တော်တို့မှပြဿနာတက်တယ်။နောက်စတုဒ္ဒအချက်ကကျွန်တော်ပြောပြတယ်ကဲလို့လူကျင်တဲ့နိုင်ငံသားလားလူမျိုးပြည်လူတွေကြလားနိုင်ငံသားလို့လူကျင်တဲ့ဆိုရင်အစစ်ဆက်တမိုင်းရှိနေတဲ့ဘင်္ဂလီနဲ့အစ်စ်ခံလိုက်ရင်criteria ရလို့ရှိရင်နိုင်ငံသားဖြစ်သွားတယ်။ဥပဒေရနိုင်ငံသား။ဒါဆိုကျွန်တော်အဆင်ပြေပြီ။ဟုတ်ကဲ့။ဆိုဒါဘုတင်းခံနေတော့အဲ့တော့နိုင်ငံတော်ဘက်ကလွန်သလား။အစ်စ်ခံတဲ့ဘက်ကလွန်သလား။ကျွန်တော်နှောင့်နေရတာအဲ့ဒါပါ။နောက်တစ်ခုကတို့ freedom for movement နဲ့ပတ်သက်လို့နိုင်ငံသားဖြစ်သွားတဲ့လူပေါ့။တို့ကဥပဒေရနိုင်ငံသားတွေဝေးရပါနိုင်ငံသားမဟုတ်ဘူး။အဲ့လူတွေက freedom for movement ရပါတယ်။ဟုတ်ကဲ့။သွားနေတဲ့ဟာကြီးလည်းကျွန်တော်တို့ရှိပါတယ်။ဟုတ်ကဲ့။ဒါပေမဲ့2012ခုနှစ်နောက်ပိုင်းပြီးတဲ့အခါမှာကျွန်တော်မြေပေါ်မှာဆင်းလို့တယ်။သွားခိုင်းပါတယ်။သွားတဲ့လူတွေရှိပါတယ်။တော်တော်များများမသွားဘူးမသွားရဘူး။ဘာဖြစ်လို့မသွားရလဲဆိုတော့အဲ့ဒီတို့ဘင်္ဂလီအတိုင်းဝိုင်းကကိုကမင်းတို့ကဘင်္ဂလီနာမည်နဲ့ဘာဖြစ်လို့အစ်စ်ခံလဲမင်းတို့ငါတို့ရိုဟင်ဂျာပြောထားတယ်ဘင်္ဂလီနာမည်အစ်စ်ခံလို့မင်းတို့သွားရင်အန္တရာယ်ပြုမယ်စသဖြင့်ချင်းချောက်တယ်ရှိတော့တို့ကိုယ်တိုင်မသွားရတာလည်းရှိပါတယ
်
ဟုတ်ကဲ့ဒါလက်ရှိမြေပြင်မှာတကယ်ဖြစ်နေတယ်ဟု
တ်ကဲ့အခက်ခဲ
ကိစ္စပါကိစ္စရယ
်
နော်တို့မသွားရတာရှိတယ်သွားပါတို့လေစိတ်ကြည့်တော့လိုက်ပို့လာရှိတယ
်ဆိုတော့အဲ့ဒီခက်တဲ့ရပေါ့နော်ဒီကဟိုဒီရိုဟင်ဂျာလို့ပြောတဲ့ဒီလူမျိုးတွေတန်ဂါလီလို့လည်းဒီဘက်ကခေါ်တဲ့လူမျိုးပေါ့နော်ဒီမွတ်စလင်တွေအတိုင်းဝိုင်းမှာဆော့ဆော့လူမျိုးဟိုပါပေါ့အဲ့အလေအလတ်တန်းစားတိတ်အဆုံးမရောက်တဲ့လူတွေရှိနေတယ်ပေါ့နော်သူတို့ကလက်ခံကြတယ်တန်ဂါလီဆိုပြီးတော့ဒီမြန်မာအစိုးရချက်မှတ်တဲ့ဒီ National Verification Process အတိုင်းတွားတင်တဲ့လူတွေရှိတယ်
ရှိပါလေ
အဲ့ဒီလူတွေကတော်တော်များပါသလားဥစ္စာ
အဲ့ဒါဒါအဲ့လူတွေကဟိုကျွန်တော်ပမာဏတော့မှန်းလို့ပြောပါတော့တိုးတော်လည်းအဲ့လူတွေအားလုံးကတော့ချိတ်ချုံပေါ်မှာရောက်နေတာမှန်ပဲ
ရှိတော့ရှိနေ
ရှိပါတယ်တော့ဒီလူတွေလည်းကျွန်တော်တို့ပေါက်ဆက်ပြီးတော့ကျွန်တော်တို့ဒါကိုအများကြီးဆွေးနွေးပါတယ
်ဟုတ်ကဲ့
ကျွန်တော်တို့ဆိုကျွန်တော်ထင်တယ်အချိန်ပေါင်းကိုမြောက်များစွာပါတော့
ဟုတ်
ကဲ့ဒီဘင်္ဂလီကွန်မြူနတီကိုကျွန်တော်ဆင်းတယ်နိုင်ငံတကာမှာရှိတဲ့ OIC ကဥက္ကဋ္ဌအပါအဝင် OIC ကကျွန်တော်ဖိတ်ပြီးကျွန်တော်ပြတယ
်ပြော
တယ်နိုင်ငံညာမှာလည်းကျွန်တော်တို့ UN မှာကျွန်တော်တက်ပြီးဒါလေးရှင်းပြတယ်ဟု
တ်ကဲ
့တန်တမန်တွေလည်းဆိုတော့ဆင်းပြီးတော့ပြတယ
်
ရှင်းပြတယ်ဒီလိုခေါက်ဒါတွေဒီခေါက်ဖြည့်ရှင်းပေးစမ်းပါအဲ့ဒီမှာရှိတဲ့ mid level သဘောတာ moderate ဖြစ်တဲ့လူတွေကျွန်တော်ဆွေးနွေးတာရှိပါတယ
်။
ဒါပေမဲ့အများစုကလေဒီဘင်္ဂလီအများစုကဟိုနည်းနည်းလေးဟိုပညာမတတ်ဘူးများပါတယ်ခင်ဗျ။ဆိုတော့ချိန်ချောက်မှုကိုသူလွယ်လွယ်ကူကူယုံတာပေါ့။ဟု
တ်ကဲ့
ပါ။ယုံတော့သူတို့ရိုဟင်ဂျာကိုဘာကြောင့်ပြောနေမှမသိဘူး။ရိုဟင်ဂျာကိုဘာကြောင့်အတင်းတောင်းနေမှမသိဘူး။ကျွန်တော်ပြောတာရှင်းရှင်းလေးခက်ခဲနိုင်ငံသားဖြစ်ချင်တာလား။ရိုဟင်ဂျာနာမည်လိုချင်တာလား။နိုင်ငံသားဖြစ်ချင်ဘင်္ဂလီနဲ့ရှောက်လိုက်။ criteria ပြည့်ဖြစ်သွားလိမ့်မယ်။ဆိုတော့ချင်းချောက်မှုတွေဖြစ်နေဒီ moderate ဘယ်မှာလဲမတိုးနိုင်တဲ့သဘောရှိဒီလိုဖြစ်ပါလား
ဆိုတော့ဥက္ကဋ္ဌအနေနဲ့ဒီ moderate ပေါ့နော်အလေလက်တန်းစားတိတ်အယူဆမပြင်းထန်တဲ့လူတွေကိုဆွဲဆောင်ဖို့လိုနေတယ်ပေါ့
Jenuh susah macam ni, susah jodoh jenuh macam ni. Dino, atau dia macam siapa ni? Tahun ni cuma asyik kena dia siapa. Asyik macam orang orang hubung.
Jenuh macam ni. Kau tadi national verification process macam ni dia ha.
Dino macam macam ni dia macam ni. Ni dia apa? Pecah apa ni dia? Tahu aku saya pecah, saya apa pecah? Si ni luti ya mah, dia lalu bingung ni macam tu. Tapi jodoh dini jenuh jual macam dia hore, tahu apa apa ni? Hobi nampi lama, nampi tu turun malai lor. Sungai jadi kama, minum tua ye tua jitu ye, ngambil minum bila suhu balu berjalan.
Kau
cina, tak? Mereka mah, aman pun tidak kisah.
Okay. Ini usaha ni ha, tapi aku tidak kue ta ta lulu memang lah.
Tidak kue kue biro di. Tapi
tapi ni ha, si agung ni jauh jauh non non ni lah lulus.
Kalau dia ni, jangan lulu kita na pilih lulu kem ni masih ni dek. Juli bono, awal ini ne, thare lulu sih dulu. Taman jual dia lulu dek, di dalam. Jangan lulu idea lulu dek, tuah bisu mana. Taman tu nanti jual siapa le? Ayo nanti nombor berapa siapa le? Soalnya acau dia, luar mule tu boleh siapa le?
Soalnya di data mah, kenyal ye le, di kat di
sini. Mama le,
education sini le, saya. Agama dia boleh siapa?
Mama le, kita.
Oma le, kenyal ye cuma kurang jual ke sama tu iba le, kenyal ye mah, awak nanti dah ni masih awak jauh ni le,
kalau
ni mah jauh ni mah caca bawa.
Kalau di kat sini ni juga, spoiler tinggi le lah, boh. Okay. 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 Okay.
Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay. Okay.
Jenaruh aku parti ni nih betul mesuhi no, parti ni ngaji ni nih betul mesuhi no. Tapi kampar dia lo, dulu sana aku jawab itu, suau, haujat, mau ya. Tapi parti ni ngaji nih cima. Tapi muda ni ngaji nih kau ngaji nih kau cima mesuhi no. Jenaruh senami lah, jenaruh kau ke, apa itu nasi senami lah. Nama teka, kau yang mudi, nih tipe mana gusi kita dulu. Biar biar tada kau yang cah pihau, terdahai gusa alibet. Oh, nana ingat nazar terai, nanti sen nama ini luli dia. Kulasi jadi pengusaha juga, jenuh tapi dia ayat dalam urusan. Macam mana solo, tanah pada dia jenuh Mexico lu baru tua dia, desa ni, tua ni lah budak ni sih. Orang ni aji, orang ni tua tiga budak sih dapat. Umar Mexico macam tu sih, di square mesti kalah ha, miao miao tu sih belok pun taru, no, main caw kilo caw solo, mau ni kari, sih taru. Alam ini jenuh api kabel lure, no di ni ama footprint ni mana jenuh shalu yau, no, lu taru lure, no di ni ama Lawakarulu, dunyuri, nampi sisi dek kasamulu dunyuri, nampi jenaruh di buku-buku yang potohin apa dah hari, hari piu apa sih bulu, nengar nengar masih dek hari tay. Nampat dekaro kengen kanga, apa sih bulu. Nampu dia aga erasui kowe nadi, nego siawe buat dia apa sih mabo. Nampu dia di teh masih dek dunyuri, kuna apa jodoh, kuetubiam, kuetubiam. Dagaro ucubu anane piu piu apa jenaruh kuetubiam. Modu je cede asong dek lude sih dek. Lama me, kaya me, tools karo, sesen le, ubi bape. No, dari ucapan lu, ubi bulur. Aku nengah nengah lara, budu bel lara, piu doai, matut te dewi piu doai. Kuna piu doai, rukus tu, piu siapa nengah bela? Kaya kaya lu, buce cie, ruin jangan bater lu, ruin jangan lu, makau ambya, ruin jangan lu, milu, mat piu ne gua, piu piu milu, lekang jilai palu, piu piu tiap macam sih.
Aku,
aku lu lewat ubi bulur.
Okay lah, aku kaya sesen le, ubi ne piu lu. Mr. Kofi Annan lari kama tu apa jawab ni? Di sistem ni ubi ha, orang tengah lari tu jawab ni. Nampak tak? Di tempat orang kau ini uji juga le, di tema apa? Jawab ni cuti tema, mana yang ni cuti kau jawab ni? Kau main dia, semua apa yang jawab di tema, tengah ini dalam tu pun dia melu jawab ni. So di sistem ni ubi ni pada dia, orang ni pun boleh luar le, jawab le luar ni apa ni? Sebab, di ubi ni pon, tiada ni lu cina la, ubi ni ini nak lu cina.
Tuh, tadi cakap ni, nasi sendiri ubi tu, mesti lu pilih pilih. Nasi sendiri ubi tu, nak lepas tu ye, pilih aje, lisan si kuni, nengah nak pilih ubi tu dia ni. Lisan ni si kuni, nengah nak pilih yuca ubi tu dia ni. Lisan konkursi jisu dia ni. Ada ni mah bau mah dah cina. Sebab, tiba sahun tiba mula tu. Kalau nasi sendiri ubi pilih pun tu, kalau you dewi tu, setakat pun, no. Ari aje ubi ni mah, anak jadi cikgu dahulu pilih biru tu. Tunggu aku susah sekali, tunggu aku susah ni. Soalnya ni balok temal. Aje ubi tu, tada mama usi biru ubi jangan sebagai. Kalau tanya pi ni, anak tu tua le, ူသဘောထားဆန္ဒတွေအကုန်ခံရတယ်။ဒါတွေတော့လည်းပြောမှရမယ်။သဘောထားတွေအကုန်ခံရတယ်။ဒီမှာပြန်ပြီးတော့ဟောဖြစ်တယ်။ဒီဥပဒေအကြောင်းကိုတည်ပြုတဲ့အခါမှာတိုင်းနဲ့ပြည်နယ်ကိုပြန်ဆင်းပြတယ်။ပြောချင်တာတော့ခိုင်ခိုင်ခန့်ခန့်ဆွဲထားတဲ့ဥပဒေဖြစ်တယ်။ဆိုတော့ data 1ပေါ့။အဲ့တော့ဒီဥပဒေနဲ့တိုင်းတဲ့အခါမှာလည်းသူကနိုင်ငံသားကိုသူတိကျခွဲထားတယ်။ဘသူကတော့မွေးရပါနိုင်ငံသား။မွေးရပါနိုင်ငံသားဆိုတော့ဖျားလို့ကျွန်တော်တို့လို့ပေါ့။ဆန်းပြေကတိနမောင်မာခိုင်ရှင်လူမျိုးစုရှိခွန်တွေပေါ့ဖွားလိုက်135မျိုးဘသူတွေကတော့ဥပဒေရနိုင်ငံသားဟိုတောင်လို့ဘင်္ဂလီလို့တရုတ်လို့အိန္ဒိယနွယ်ပါတို့ဒီမှာကြာချေကြာမြင့်ခိုင်ပြင်းနဲ့ညီပြီးတော့ဖြစ်လာတဲ့လူတွေဥပဒေရနိုင်ငံသားဒီဥပဒေရနိုင်ငံသားတွေအဖြစ်နောက်ဘယ်နှဆက်ကြာလို့ရှိရင်တော့တတ်ကြံတွဲချံတော့နိုင်ငံသားဖြစ်စေဒီလိုတတ်မှတ်ခဲ့တာဖြစ်တယ်ဆိုတော့ဥပဒေရအင်မတန်ကောင်းတယ်နော်ခိုင်တဲ့စိတ်နဲ့အညီဆွဲခဲ့တာလည်းဖြစ်တယ်ဟိုတော့ရှိခဲ့တဲ့ခင်မစားတဲ့ convention တွေဒါတော့ကျွန်တော်အသေးစိတ်နဲ့သိကြည့်သွားမယ
်
ညီအောင်လုပ်ခဲ့တာလည်းရှိတယ်အဲ့တော့လွယ်လွယ်ကူကူသူကခဏလေးလာကြည့်ပြီးတော့ Mr. Obigana ခဏလေးလာကြည့်ပြီးတော့ပြင်မာလို့ပြောရုံနဲ့မလုံလောက်ဘူးလို့ကျွန်တော်ထင်တယ်။နောက်ကအရင်အစိုးရတက်တဲ့တုန်းကအဲ့လိုပဲဒီဥပဒေကိုပြင်ဖို့အစိုးရတင်တယ်။ Why ဆွေးနွေးတယ်အဲ့တော့အဲ့တော့ဒီဥပဒေကပြင်ဖို့မလိုပဲနဲ့ဟိုမှတ်တမ်းပြတာထားပါတော့ဆိုပြီးတော့အဲ့တော့တခါဆုံးဖြတ်ခဲ့ပူပါလား။အ
ဲ့ချိန်မှာတခြားအရာတွေတော့မဟုတ်ဘူးနော်။တခုသူက generation 3ခုလောက်ချီကိုဆွေးစဉ်မျိုးဆက်လိုက်မှာဆိုတာအဲ့ဒီလိုမျိုးဥပဒေချလာဒီဟာတကယ်လိုက်လာဖို့ကလွယ်ပါမလား။
အခုတော့ဒါနဲ့ပတ်သက်လို့ဟိုဟိုလိုက်တယ်လို့ဖြစ်သွားလို့ဒီအများကြီးပါဒါဟိုနိုင်ငံရဲ့အနေထောက်ကြီးကြီးလောက်တာပေါ့လေတော့ဟိုကဲဟိုအမေရိကန်မှာဆိုတပြုတ်ဖြစ်ပြီဆိုတော့ဒီမှာကတော့နိုင်ငံသားကိုစဉ်းစားတဲ့အခါမှာဟိုမြေပေါ်မူတည်စဉ်းစားတဲ့စနစ်နဲ့သွေးပေါ်မူတည်စဉ်းစားတဲ့စနစ်မှာအမေရိကန်ဆိုရင်ကျွန်တော်သိလောက်လေးလာတော့မြေပေါ်မူတည်စဉ်းစားတာပေါ့သူ့နိုင်ငံမှာဘယ်နှစ်နေဘယ်လောက်ဘလို့ပေါ့ဒီကတော့သွေးပေါ်မူတည်စဉ်းစားတာဖြစ်တဲ့ကြောင်းသွေးမဆက်နိုင်ငံသားပြေးလို့မရဘူးဒါကြောင့်တတိယချက်ချင်းလို့ရှင်သွေးကိုယူလာဖြစ်ပါလေ
။
ရွေးပါလေခင်ဗျာ
။တခင်မျိုးတက်စီစဉ်တင်ဆက်ပေးခဲ့တဲ့မြန်မာအရေးတုံ့တက်ချက်ကိုနားဆင်ခဲ့ရတာပါရှင်။အခုနောက်ဆုံးကြံနေသေးတဲ့အားကစားသတင်းလွှာကိုနားဆင်ကြားရပါတော့မယ်။တပတ်အတွင်းအားကစားသတင်းတွေကိုတော့ကိုရနိုင်ကစူးစီးတင်ပြပေးနေတာဖြစ်ပါလေရှင်။
ငါဘာစံရနိုင်မှာ VOA ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်
။2018ကမ္ဘာဖလားခြေစစ်ပွဲမှာတော့ဘယ်လ်ဂျီယံ၊ဂျပန်နဲ့အီရန်စတဲ့အသင်းတွေခြေစစ်ပွဲအောင်သွားကြပြီဖြစ်ပါတယ်။ဘယ်လ်ဂျီယံပါဝင်ဥရောပနီးပြားတွေဘောလုံးမအပြောင်းရွှေ့ဈေးကွက်နဲ့ပတ်သက်ပြီးတော့ဇွေးရင်ခဲ့ကြပါတယ်။ Formula 1ပြိုင်ပွဲမှာအသုံးပြုခဲ့တဲ့ဂန်နဝင်ပြိုင်ကားတွေကိုတော့မီလန်မြို့မှာကြားသားခဲ့ကြပါတယ်
။ဒီလိုတပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။
2018ကမ္ဘာဖလားခြေစစ်ပွဲမှာတော့ဘယ်လ်ဂျီယံ၊ဂျပန်နဲ့အီရန်စတဲ့အသင်းတွေခြေစစ်ပွဲအောင်သွားကြပြီဖြစ်ပါတယ်။ဥရောပဇုံကအုပ်စု H မှာတော့ဘယ်လ်ဂျီယံက Greek ကို2-0နဲ့အနိုင်ရပြီးတော့ခြေစစ်ပွဲအောင်သွားခဲ့ပါတယ်။ဩဂုတ်လ31ရက်နေ့ကကစားခဲ့တဲ့အာရှဇုံခြေစစ်ပွဲတွေမှာတော့အုပ်စု A မှာအီရန်ကတောင်ကိုရီးယားကိုဂိုးမရှိသေးကြပြီးအီရန်က21မှတ်နဲ့ခြေစစ်ပွဲအောင်သွားပြီးအုပ်စု B မှာတော့ဆော်ဒီက UAE ကို2-0နဲ့ရှုံးပြီးဂျပန်ကဩစတြေးလျကို2-0နဲ့နိုင်သွားတာကြောင့်ဂျပန်အသင်းခြေစစ်ပွဲအောင်သွားခဲ့ပါတယ်ခင်ဗျာ။ဥရောပဘောလုံးသမားအပြောင်းရွှေ့ဈေးကွက်ကတော့ပိတ်သွားပါပြီ။ဈေးကွက်မပိတ်ခင်မှာအပြောင်းရွှေ့တချို့ဖြစ်ခဲ့ပေမဲ့တချို့မျောမှန်းထားသလိုမဖြစ်တာတွေလည်းရှိခဲ့ပါတယ်။ PSG စင်ကပြင်သစ်တိုက်စစ်မှု Kylian Mbappe ကိုတနစ်အငါးစာချုပ်နဲ့ခေါ်လိုက်ပါတယ်။ PSG စင်က Mbappe ကိုခေါ်နိုင်လိုက်တဲ့အတွက်ချိန်နှံ့မိတယ်လို့ကြေညာလိုက်ပြီးတော့နှစ်ဖက်သဘောတူညီချက်ထဲမှာတော့ PSG အနေနဲ့ဆန္ဒရှိတဲ့ဆိုရင်ဒီနေ့ဘောလုံးရာသီအကုန်မှာယူရို180နဲ့ဝယ်ပြီးတော့၄နှစ်စာချုပ်ချုပ်ဖို့ဆိုတဲ့အချက်ကိုလည်းထည့်သွင်းထားပါတယ်။ PSG ကဘရဇိုတိုက်စစ်မှုနေမာကိုကမ္ဘာစနေတင်ပြောင်းရွှေ့ချီပေါင်198သန်းနဲ့ဝယ်လိုက်ပြီးတဲ့နောက်အခုတစ်ခါထပ်ပြီးတော့ပြင်သစ်တိုက်စစ်မှု Mbappe ကိုထပ်ခေါ်လိုက်တာကြောင့်ဥရောပဘောလုံးဖွဲ့ချုပ်ကငွေကြေးသုံးစွဲမှုပိုင်းမှာချမှတ်ထားတဲ့စီမင်းစည်းကမ်းတွေနဲ့ညီမညီဆိုတာကိုစုံစမ်းစစ်ဆေးသွားမယ်လို့ညင်ညာလိုက်ပါတယ်။ PSG သင်းဟာဒီနေ့ဘောလုံးရာသီမှာတခြားအသင်းတွေထက်ဝိဒေပေါ်ပြီးတော့သုံးဆွဲခဲ့တာပါတကယ်လို့ဥရောပဘောလုံးဖွဲ့ချုပ်ရဲ့စီမင်းစည်းကမ်းတွေကိုချိုးဖောက်ခဲ့မယ်ဆိုရင်တော့ပြည်ကြီးစင်းဟာဥရောပပြိုင်ပွဲကနေထုတ်ပယ်ခံရမှာဖြစ်ပါတယ်ခင်ဗျာပြည်ကြီးကအခုဘောလုံးသမားအပြောင်းရွှေ့ဈေးကွက်မှာငွေအများဆုံးသုံးဆွဲလိုက်တဲ့အချိန်ထဲမှာပဲအင်္ဂလန်ပရီးမီးယားလိဂ်ကလည်းအခုဘောလုံးရာသီအပြောင်းရွှေ့ဈေးကွက်မှာစုစုပေါင်း 1.4 ဘီလီယံသုံးပြီးတော့အများဆုံးစံချိန်တင်လိုက်ပါတယ်ဒါဟာမနစ်ကနဲ့ရှင်ရဲ့23ရာခိုင်နှုန်းတက်လာတာဖြစ်ပြီးတော့အသင်းတစ်သင်းကိုပြန်ပြန်အဆုံးပြေဟာ82သန်းရှိပါတယ်အသင်းတွေထဲမှာပတ်စံအများဆုံးသုံးတာကတော့ Man City အသင်းဖြစ်ပြီးတော့ပေါင်320သုံးပြီးတော့စကားသမားအသစ်တွေကိုခေါ်ခဲ့တာဖြစ်ပါတယ်။အခြားပြောင်းရွှေ့သတင်းတွေမှာတော့ Liverpool ကအင်္ဂလန်တောင်ပံကစားသမား Alex Oxlade-Chamberlain ကို
ပေါင်35တန်းနဲ့ဝယ်လိုက်ပါတယ်။ Tottenham ကတော့ Ivory Coast နောက်တန်းလူ Search Oriel ကို Euro 25တန်းပေးပြီး PSG တင်းကဝယ်လိုက်သလို Spain တိုက်စစ်မှု Llorente ကိုလည်းပေါင်15တန်းနဲ့ဝယ်ခဲ့ပါတယ်။ Chelsea ကတော့ Leicester Queen လူ Danny Drinkwater ကိုပေါင်35တန်းနဲ့ဝယ်လိုက်ပြီးတော့ Swansea ကတော့ Bayern က Portuguese Queen လူ Renato Sanchez ကိုအငားစာချုပ်နဲ့ခေါ်လိုက်ပါတယ်။အတင်းပြောင်းမယ်ဆိုပြီးတော့အတန်တွေကျဲကျဲလောင်လောင်ထွက်နေတဲ့ Liverpool က Brazil Queen လူ Coutinho ကတော့နောက်ပတ်အသင်းတွေကြာပြောင်းရွှေ့ကြီးညီနိုင်လို့အဆင်မပြေတဲ့အတွက်အပြောင်းရွှေ့မဖြစ်ခဲ့ပါဘူး။ဘာစလိုနာကကူတီညိုကိုဝယ်ဖို့စ조사ခဲ့ရတဲ့ပတ်သက်ပြီးတော့အသင်းရဲ့အားကစားဒါရိုက်တာအယ်ဘတ်ဆိုလာပြောတာကအ
ဲultima hora
နောက်ပတ်ဆွနီးပြောဆိုမှုတွေကိုတပတ်လောက်လုပ်ခဲ့ပြီးတော့နောက်ဆုံးမိနစ်မှာ Liverpool က Euro တန်း200ဆိုပြီးတော့ဈေးပြောပါရတယ်။အဲ့ဒါနဲ့ကျွန်တော်တို့မဝယ်ဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်။သူတို့ပြောတဲ့ဈေးကိုကျွန်တော်တို့လက်မခံပါဘူး။ကစားသမားဘက်ကကျွန်တော်တို့စီကိုပြောင်းဖို့ကြိုးပမ်းခဲ့တာကိုအသိပ္ပတ်ပြုပါတယ်။ဒါပေမဲ့အချိန်တွေကပြီးသွားပါပြီ
။ဒါပြင်အာစနယ်ကချီလီတိုက်စစ်မှုဆန်ချက်စ်နဲ့အာစနယ်နဲ့မန်စီးတီးကြားမှာပြောင်းရွှေ့ခြင်းအဆင်မပြေခဲ့တာကြောင့်အသင်းမပြောင်းပစ်ခဲ့ပါဘူး။မယူနီပြဟောင်းဖာဂူဆန်ကတော့ရာသီစတဲ့အထိအပြောင်းရွှေ့ဈေးကွက်ဖွင့်ထားတဲ့အတွက်အသင်းလေးဟာအလူရဲ့ဝယ်ကြတာကြောင့်အပြောင်းရွှေ့ဈေးကွက်ကာလကိုရှော့ချပြင်တယ်ဆိုပြီးတော့အကြံပြုခဲ့ပါတယ်
။The issue regarding the transfer system
ပြောင်းရွှေ့ကိစ္စကတော့ဒီနှစ်ကျွန်တော်တို့ကြုံရတဲ့ကိစ္စပါ။ပိုးရီစပြီးတော့ဩဂတ်စ31ရက်နေ့မှာဈေးကွက်ပိတ်တော့ဥပမာယာဒီစမှာ3ဘွဲ့လောက်ရှုံးတဲ့အသင်းကအဲ့ဒီကြမ်းမှလူထောက်ဝယ်တယ်။ဘောလုံးယာဒီမစခင်ကသူတို့ဘာလို့မဝယ်ကြတာလဲ။အချိန်နေမကောင်းတော့မှလူရက်တွေဝယ်တော့တခြားအသင်းတွေပါဂရက်ရိုက်ကုန်တယ်။ဒါကြောင့်မို့ကျွန်တော်အနေနဲ့အကြံပြုချင်တာကဘောလုံးယာဒီမစခင်မှာပြောင်းရွှေ့ဈေးကွက်ကိုပိတ်ဖို့ပါ။
ဥရောပနီးပြားတွေရဲ့ဆွေးနွေးပွဲကိုတော့ဆွစ်ဇာလန်နိုင်ငံညီအစ်မတို့ကဥရောပဘောလုံးဖွဲ့ချုပ်မှာဩဂတ်လ30ရက်နေ့ကကျင်းပခဲ့တာဖြစ်ပြီးတော့ဒီဆွေးနွေးပွဲကို Real Madrid နီးပြားဇီဒန်လက်ရှိမန်ယူနီးပြား Mourinho နီးပြားဟောင်း Van Gaal တို့လည်းတက်ရောက်ခဲ့ကြပါတယ်ခင်ဗျာ။ကိစ္စဆက်ကအသုံးပြုလာခဲ့တဲ့ Formula 1ပြိုင်ကားတွေရဲ့လက်လက်ပြသပွဲကိုအီတလီနိုင်ငံမီလန်မြို့မှာဩဂတ်လ31ရက်နေ့ကပြုလုပ်ခဲ့ပါတယ်။ကမ္ဘာကျော် Formula 1ကားမောင်းချန်ပီယံတွေကလည်းတစ်ချိန်ကသူတို့ကိုယ်တိုင်မောင်းခဲ့တဲ့ကန်ဝင်ပြိုင်ကားတွေကိုကြောပြန်မောင်းနေခဲ့ကြသလိုပြိသက်တွေအတော်များများလဲလာပြီးတော့အားပေးခဲ့ကြပါတယ်ပြိသက်တွေကကားတွေကိုဓာတ်ပုံရိုက်ခဲ့သလိုသူတို့သဘောကျခဲ့တဲ့ပြိုင်ကားမောင်းချန်ပီယံတွေစီကနေလဲအမတ်တရလက်မှတ်တွေကိုတောင်းယူခဲ့ကြတာဖြစ်ပါတယ်ဒီပြပွဲမှာတော့1923ခုနှစ်ကအသုံးပြုခဲ့တဲ့ Bentley Renault နဲ့1956ခုနှစ်က Ferrari ကားတွေလဲပါဝင်ခဲ့ပါတယ်ခင်ဗျာ
ကိုရနိုင်စီစဉ်တင်ဆက်ပေးနေတဲ့သတင်းပတ်စင်အားကစားသတင်းလွှာကိုနားဆင်ကြကြရတာပါရှင်။အခုထုတ်လွှင့်ပေးနေတဲ့ည9:00နာရီကနေ 10:00 နာရီထိအစီအစဉ်အစအဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည 10:00 နာရီကနေ 11:00 နာရီထိလိုင်းဒိုမီတာ 32.50 လို့ကနေနားဆင်နိုင်ကြပါလိမ့်ရှင်။အခုဗုဒ္ဓဗီဒီယိုရဲ့ဗုဒ္ဓဦးနဲ့ညပိုင်းထိပ်တန်းရောက်နေတဲ့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင်။
ပြင်းအဆင်၅ရှိတဲ့ဟာရီကိန်းအာမာဒီကနေ့စောင်းမှာပဲကာရီဘီယံဒေသကိုဝင်ရောက်လာနေပြီးအသက်အန္တရာယ်ထိခိုက်လောက်တဲ့အထိပြင်းထန်တဲ့မုန်တိုင်းတွေရေကြီးမှုတွေနဲ့ကြုံနေရပါရဲ့။စိန်မာတင်နဲ့အန်ဂိုလာကျွန်းတွေကိုဖြတ်သန်းပြီးတနအိုင်ကိုလူတိုင်လုံး295ကီလိုမီတာအထိပြင်းထန်တဲ့ဟာရီကိန်းကြောင့်မုန်တိုင်းပုံချက်ဖြတ်သန်းရနေရာမှာထိခိုက်ပျက်စီးမှုတွေပြင်းထန်နိုင်တယ်လို့လည်းအမေရိကန်မျိုးစားဟာရီကိန်းမုန်တိုင်းဌာနကသတိပေးထားပါရဲ့။အမေရိကန်ပြည်သူ့ကိုတရားဝင်ထောက်ထားမရှိရငငယ်ရွယ်နဲ့ရောက်လာကြသူ၈သိန်းနီးပါးကိုနေရာရင်းပြန်မဖို့ပဲအကောက်အွယ်ပေးမဲ့ကိစ္စနဲ့ပတ်သက်လို့ Congress တို့ကတစုံတရာမလုပ်နိုင်ခင်သူ့ဆုံးဖြတ်ချက်ကိုပြန်စဉ်းစားမယ်အကြောင်းသမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။ဒါကလို့ခေါ်တဲ့အစီအစဉ်တွေရှောက်လာတဲ့တွေကိုလက်ခံနိုင်မှာမဟုတ်ကြောင်းအမေရိကန်ဆိုတဲ့တောင်းရင်ရှိသူတွေကပြောဆိုခဲ့ပြီးနောက်မှာပဲသမ္မတက Twitter လူမှုကွန်ရက်မှာပြောဆိုခဲ့တာပါ။တောင်ကိုရီးယားနိုင်ငံမှာခြေတင်ပြောစရာဖြစ်နေရတဲ့ American လုံးမစ်ဆိုင်းတုံးရံကာဝေးစင်မှာနောက်ထပ်ပြစ်စင်တွေတွေ့ချက်ချထားဖို့တောင်ကိုရီးယားကစီစဉ်နေပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်စီစဉ်နဲ့ပတ်သက်လို့တင်းမာမှုတွေကြီးထွားလာနေတဲ့လက္ခဏာတစ်ခုဖြစ်ဆိုးမျိုးတို့တောင်ဘက်ကဆွန်ကျွန်းမြေမှာရှိတဲ့ကောက်ကွင်းဟောင်းမှာတွေ့ချက်ချထားမှာဖြစ်တဲ့အကြောင်းတောင်ကိုရီးယားကာဝေးဝန်ကြီးဌာနကဒီကနေ့ပဲကြေညာခဲ့တာပါ။ရခိုင်ပြည်နယ်မြောက်ပိုင်းကပြည်ပတဲ့နယ်ပတ်သက်လို့နိုင်ငံတကာတိုင်ဝမ်က PRP ပြောဆိုနေချိန်မှာပဲမြန်မာစစ်အထက်တန်းခေါင်းဆောင်တွေပြဿနာကိုဖြေရှင်းနိုင်မယ့်နည်းလမ်းတွေကိုဆွေးနွေးကြပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဟောဆန်းစုကြည်သမ္မတဦးတင်ကျော်ဒုတိယသမ္မတဦးမြင့်စွေတမတော်ကော်ဝဲဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဒုတိယတမတော်ကော်ဝဲဦးစီးချုပ်ဒုတိယဗိုလ်ချုပ်မှုကြီးစိုးဝင်းတို့ပါဝင်တဲ့ဆွေးနွေးမှုတင်မှာတော့နယ်စပ်ဒေသလုံခြုံရေးကိစ္စတွေကိုဆွေးနွေးကြတာပါ။
ဗုဒ္ဓဦးနေ့ညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကမက်ကင်ပြူထွေးဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့မီကဲလ်တူဗင်စကီဖြစ်ပါတယ်ရှင်။မနေ့ဖန်ကြာသပတေးနေ့မနေ့ဖက်6နိုင်ကနေ9နိုင်ထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 40နဲ့49တို့ကနေဖန်ယူနာဆင်နိုင်ကြပါတယ်ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုလည်းပြည်သူမြန်မာပိုင်းအစီအစဉ်အင်တာနက်ဆာမျက်နှာ bamis.voanews.com ကနေနာဆင်နိုင်ပါတယ်။ VOA ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.